Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American Dance ရဲ့2018ခုနှစ်စက်တင်ဘာလ22ရက်စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းမီတာ25-30-51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို Facebook VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညကင်းသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးပြပွဲကိုတနက်သမားကတိုက်ခိုက်တာကြောင့်24ဦးထဲမှနည်းတိဆုံးပြီးတော့50ကျော်တန်ရရသွားပါတယ်တန်ဇန်နီးယားနိုင်ငံကဂရုသင်္ဘောနှမြုပ်သွားရမှာလူပေါင်း209ဦးထဲမှနည်းတိဆုံးသွားပါတယ်ဒီလိုထိုက်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာဒီဒေါ်လာနဲ့ရှင်တဲ့မြန်မာကျပ်ငွေတန်ဖိုးတောက်လျှောက်ကျဆင်းနေတဲ့အကျိုးဆက်နဲ့ပတ်သက်လို့အင်ရှင်မတွေရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါသလဲ
ကိုမဲပေးခဲ့တဲ့အစိုးရကကျမတို့ကမျှော်လင့်ထားတာကအများကြီးမျှော်လင့်ထားတဲ့အခါကျတော့အခုအများကြီးမျှော်လင့်ထားတာကိုနည်းနည်းလေးမှဖြစ်မလာတဲ့တက်တာမျို
းဒီအကြောင်းတင်ပြခြင်းနဲ့အတူမြန်မာတခွင်သတင်းတော်မှတ်စုနဲ့ VOA ရဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဆိုတင်သွင်းခံထားရတဲ့ Brett Kavanaugh ရဲ့လေမိုင်းဆိုင်ရာစော်ကားမှုကိုခံရတယ်ဆိုတဲ့အမျိုးသမီးအနေနဲ့လာမယ့်သတင်းပတ်အတွင်းလွှတ်တော်ကော်မတီရှေ့မှောက်မှာလာရောက်ထွက်ဆိုမလားဆိုတာနဲ့ပတ်သက်လို့ဒီကနေ့စနေနေ့မွန်းလွဲ2နာရီခွဲနောက်ဆုံးထားပြီးတော့ဆုံးဖြတ်ပေးဖို့အမေရိကန်ထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကအချိန်ပေးထားကြောင်း The New York Times သတင်းစာမှာဖော်ပြထားတဲ့ Christine Blasey Ford ရဲ့အရှင်းအစီကိုပေးပို့တဲ့ Grassley ရဲ့အီးမေးလ်ထဲမှာ Ford ရဲ့ဆုံးဖြတ်ချက်ကိုမွန်းလွဲ2နာရီခွဲနောက်ဆုံးထားပြီးကော်မတီကိုအတည်ပြုဖို့ပြောဆိုထားတာပါပထမပိုင်းတုန်းကတော့အထက်လွှတ်တော်ကော်မတီကိုတောက်ကြနေည10နာရီနောက်ဆုံးထားပြီးတော့အကြောင်းပြန်ကြားပေးဖို့ပြောဆိုထားပေမဲ့ Ford ရဲ့ရှင်းဤကအဲ့ဒီတတ်မှတ်ချိန်မတိုင်ခင်လေးမှာပဲနောက်တစ်ရက်အချိန်ထပ်တိုးပေးဖို့တောင်းဆိုတဲ့အတွက်အခုလိုအချိန်ထပ်တိုးပေးလိုက်တာပါလုံခဲ့တဲ့သတင်းပတ်တွေဒေါက်တာဖို့ရဲ့ဆက်ဆက်ချက်နဲ့ပတ်သက်ပြီးတော့ကော်မတီရှေ့မှောက်ကြားနာစစ်ဆေးခံဖို့ဆုံးဖြတ်ချိန်အဲ့လိုထပ်တိုးပေးလိုက်တာကြောင့် Brett Kavanaugh အနေနဲ့နားလည်ဖို့မျှော်လင့်ကြောင်း Grassley က Twitter မှာမနေ့ညကရေးသားခဲ့ပါတယ် Ford ရဲ့ရှင်းနေ Deborah Katz ကတော့မျက်မျက်တာကြားနာစစ်ဆေးမယ်နောက်ဘလို့ဘေးအနေမှာမကြောက်နိုင်ဘူးဆိုရင်လာမယ့်သတင်းပတ်မှာ Ford အနေနဲ့အထက်လွှတ်တော်ကော်မတီရှေ့မှောက်လာရောက်ထွက်ဆိုဖို့ဆန္ဒရှိတယ်လို့အထက်လွှတ်တော်တရားရေးကော်မတီကို email ရေးသားပေးပို့ခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့ကုတ်ထုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်နိုင်ငံဘက်ကအခွန်စည်းကြမ်းမှုအသစ်တွေချမှတ်လိုက်တာကြောင့်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲအတွက်လာမယ့်သတင်းမှအတွင်းဝါရှင်တန်ကိုတရုတ်ဒုဝန်ကြီးချုပ်လျူဟီလာရောက်မဲ့အစီအစဉ်ပြက်ပြဲသွားပြီလို့ The Wall Street Journal ကဆိုပါတယ်။ဒုဝန်ကြီးချုပ်ရဲ့ခီးစဉ်မတိုင်ခင်လာရောက်မဲ့ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်တာပါ။အင်ပီရိုအဆင့်မြင့်အရာရှိတယောက်ကတော့တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲ80ကျင်းပနိုင်မယ့်နေ့လတွေရှိမယ်ဆိုတာယုံကြည်ပါတယ်လို့တောက်ကြနေအစောပိုင်းမှာပြောပါတယ်။ပေါ်နေတဲ့ကုန်သွယ်ရေးကိစ္စကို80ဆောင်ရွက်နိုင်ဖို့တရုတ်တို့ကအတိတ်ပဲရှိတဲ့နီလန်တွေနဲ့ဆွေးနွေးရေးစကားဝိုင်းကိုလာမရမယ်လို့တာဝန်ရှိသူတို့ကသတင်းထုတ်တွေကိုအင်ပီရိုမှပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ဘက်ကလည်းအဲ့ဒီသဘောထားတိုင်းရှိပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။တရုတ်ကုန်ပစ္စည်းတွေကိုအခွန်စည်းကြမှုအသစ်တွေချမှတ်လိုက်ခြင်းအပြင်အမေရိကန်အတွက်အကျိုးရှိတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဖြစ်လာဖို့တရုတ်ကိုထွန်အားပေးရရောက်စီမယ်လို့သမ္မတထရမ့်အစိုးရဘက်ကပြောဆိုထားတာပါ။အမေရိကန်တို့ရဲ့ညနာပစ္စည်းမိုဘိုင်းခွင့်တွေကိုတိထက်ကောင်းမွန်တဲ့နည်းနဲ့အကာအကွယ်ပေးဖို့အပြင်အွန်လိုင်းကနေဖောက်ထွင်းခိုးယူတဲ့ကိစ္စကိုလည်းအဆုံးသတ်ဖို့တရုတ်နိုင်ငံကိုအမေရိကန်ဘက်ကတောင်းဆိုထားတာပါ
။သမ္မတဒိုနယ်ထရမ့်ပြောဆိုလာတွေကိုလျှို့ဝှက်အတန်ဖန်ထားတယ်။ဒါမှမဟုတ်သမ္မတထရမ့်မှာတိုင်းပြည်ကိုအုပ်ချုပ်ဖို့အရေးအချင်းပြည့်စုံသူမဟုတ်ဘူးဆိုတဲ့အချက်နဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆည်းချက်25ကိုတုံးပြီးသမ္မတထရမ့်ကိုယာရုကဖယ်ရှားဖို့ပြောဆိုဆွေးနွေးတာတွေရှိတယ်ဆိုပြီးတော့ The New York Times သတင်းစာမှာရေးသားဖော်ပြထားတာကိုဒုတိယရှိနေချုပ် Rod Rosenstein ကညင်းလိုက်ပါတယ် The New York Times မှာပါတဲ့သတင်းဟာတိကျမှုမရှိသလိုအချက်အလက်အရမှန်ကန်မှုလည်းမရှိပါဘူးတည်တာထင်ရှားစွာပဲတရားရေးဌာနကိုဆန့်ကျင်ဘက်လိုက်တဲ့သူတို့ရဲ့ပုံကိုယ်ရေးအစီအစဉ်ဖြစ်မြောက်အောင်လုပ်တဲ့အမိမဖော်တဲ့သတင်းရင်းမြစ်တွေကိုကူးကားပြီးတော့ရေးသားထားတဲ့အပေါ်ကျွန်တော်အနေနဲ့နောက်ထပ်မှတ်ချက်ပြီးပြောဆိုမှာမဟုတ်ပါဘူးဒါပေမဲ့ရှင်းရှင်းလင်းလင်းပဲပြောရမယ်ဆိုရင်သမ္မတနဲ့ကျွန်တော်ထိတွေ့ဆက်ဆံလှုပ်ဆောင်ထားတာတွေအရအခြေခံဥပဒေပြင်ဆင်ဖြည့်ဆည်းချက်25ကိုအသုံးပြုလုပ်ဆောင်ဖို့ဘယ်လိုအကြောင်းမှမရှိပါဘူးလို့တောက်ကြနေဒုတ်ထုတ်ပြန်ချက်ထဲမှာဒုတိယရှင်းနေချုပ် Rosenstein ကပြောထားပါတယ် သမရပြောတာကိုအတန်ဖန်ထားတယ်လို့ Rosenstein ကပြောတဲ့အစည်းအဝေးခန်းထဲမှာရှိနေသူတူကတော့အဲ့ဒါဟာနောက်ပြောင်ပြီးပြောတာဖြစ်တယ်လို့ VOE ကပြောပါတယ်။သမရနဲ့စကားပြောတာကိုအတန်ဖန်ထားမယ်ဆိုတဲ့ရည်ရွယ်ချက်တစ်ခုခုနဲ့ပြောဆိုဆွေးနွေးတာမျိုးဘယ်တော့မှမရှိဘူးပါဘူးလို့အဲ့ဒီသတင်းရင်းမြစ်ကပဲ VOE ကပြောပါတယ်ခင်ဗျာ။
American စစ်သမားတွေအပါအဝင်ကမ္ဘာတစ်ဝှမ်းလုံးမှာရှိတဲ့ American စစ်တပ်အတွင်းဖြစ်ပွားခဲ့တဲ့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေနဲ့ပတ်သက်ပြီး2014ခုနှစ်ကကောက်ယူခဲ့တဲ့စစ်တမ်းကိုအခုတော့ထုတ်ပြန်လိုက်ပါပြီ။ Fort Hood, Fort Bragg, Fort Lewis, Fort Campbell နဲ့ Fort Bliss စတဲ့တပ်စခန်းတွေမှာရှိတဲ့ကြီးတန်းတဲ့ Marine တပ်တွေမှာတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးအမျိုးသားစစ်တီတော်900ကျော်တို့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတာကိုစစ်တမ်းကတွေ့ရှိခဲ့တာပါ။လိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုတခြားစစ်ဘက်အုပ်စုကတပ်သားတွေထက်ရေတပ်သင်္ဘောပေါ်ကငယ်ရွယ်ပြီးတော့အိမ်ထောင်မပြုတ်ရသေးတဲ့အမျိုးသမီးတွေကပိုးပြီးတော့ရင်ဆိုင်ရတဲ့ပုံရှိတယ်လို့လည်းမနေ့တောက်ကြနေကထုတ်ပြန်လိုက်တဲ့အစီအခံစာမှာဖော်ပြပါရတယ်။ရေတပ်မှာဖြစ်ပွားခဲ့တဲ့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှု15မှုထဲမှာ73မှုကရေတပ်သင်္ဘောအုပ်စုတွေပေါ်မှာဖြစ်ပွားခဲ့တာပါ။လေရင်တင်သင်္ဘောစီစဉ်ထက်ကရှင်းစင်ပေါ်မှာအခုလိုလိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေဖြစ်ပွားခဲ့ပါရတယ်။သင်္ဘောပေါ်မှာတာဝန်ထမ်းဆောင်တဲ့တပ်သား25ဦးမှာတဦးကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုနဲ့ကြုံခဲ့ရတယ်လို့လည်းအစီအခံစာမှာဖော်ပြပါရတယ်။လေတပ်မှာတော့အခုလိုအမှုမျိုးဖြစ်တာသိကိုနေတာပါ။ပင်နဂွန်စစ်ဌာနချုပ်ကတော့အလုပ်အတွက်လုံခြုံမှုအရှိဆုံးနေရာတစ်ခုအဖြစ်အစီအခံစာကဖော်ပြပါရတယ်။အခုလိုစစ်တမ်းကောက်ယူဖို့ပါတီဆွဲကင်းတဲ့ RAND Corporation ကိုပင်နဂွန်စစ်ဌာနချုပ်ကငားရမ်းခဲ့တာဖြစ်ပြီးအဲ့ဒီတွေးရှိချက်အပေါ်အငြင်းပွားနေခဲ့တဲ့အတွက်ဒီစစ်တမ်းကိုထုတ်ပြန်ဖို့နှစ်တွေနဲ့ချီကြမ်းမြင့်သွားတာဖြစ်ပါရတယ်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်စနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြညာနေပါရခင်ဗျာဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးရေးပြပွဲကိုတနက်သမားကတိုက်ခိုက်တာကြောင့်လူ24ဦးထက်မနည်းသေဆုံးပြီးတော့50ကျော်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါရယ်သေဆုံးသူအများစုကအီရန်လက်ရွေးစင်ပြည်ဆောင်တပ်ဖွဲ့ဝင်တွေဖြစ်ပြီးတော့သတင်းတော်တို့ဦးလည်းသေဆုံးခဲ့ကြောင်းသတင်းတွေမှာဖော်ပြပါရယ်အီရန်အနောက်တိုင်းပိုင်းခူဇက်စတန်ပြည်နယ်ကအာဗက်စ်မြို့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့ IS သတင်းကြအဖွဲ့ကပြောပါရယ်စီးရေးပြပွဲကျင်းပနေစဉ်အတွင်းတနက်သမားကလူအုပ်တဲကိုဇက်တိုက်ပစ်ခတ်ခဲ့တာကိုလည်းတွေ့ခဲ့ကြတယ်လို့ဆိုပါရယ်ဖြစ်ပွားပုံအသေးစိတ်နဲ့ပတ်သက်ပြီးတော့သတင်းတွေမျိုးစုံနဲ့ထွက်ပေါ်နေပါရယ်တနက်သမားနှစ်ဦးကိုတုတ်တင်နိုင်ငံကြောင်းအာဏာပိုင်တွေကပြောဆိုတာတွေရှိသလိုတိုက်ခိုက်မှုနဲ့ပတ်သက်တဲ့နှစ်ဦးကိုဖမ်းဆီးထားကြောင်းလည်းသတင်းတွေထွက်ပေါ်နေပါရယ်1980ကနေ88ခုနှစ်အထိအီတန်နဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်ဖြစ်နှင်းစင်ကျင်းပတဲ့စီးရေးပြချီတဲ့ဘက်ကိုကြီးရှုနေကြတဲ့အီရန်ထိပ်တန်းခေါင်းဆောင်တွေရှိရာစင်မြင့်စီတနက်သမားတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာလို့လည်းအီရန်နိုင်ငံပိုင်သတင်းဌာနကပြောပါရယ်အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇရီဖ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အကြမ်းဖက်သမားတွေကိုဒေသရင်းကအပြစ်အမှားပြုသူတွေနဲ့သူတို့ကိုညွှန်ကြားစေခိုင်းနေတဲ့အမေရိကန်ပေါ်ပြစ်တင်ဝေဖန်ပါတယ် sorry အာရေဗီယာနဲ့အစ္စရေးဟာအကြမ်းဖက်သမားတွေကိုဒေသရင်းကအပြစ်သူတွေဖြစ်တယ်လို့အီရန်ကသတ်မှတ်ထားတာပါအီရန်အနေနဲ့အမြန်ဆုံးနဲ့ထိထိရောက်ရောက်လက်တုံ့ပြန်သွားမှာဖြစ်တယ်လို့လည်းဇရီဖ်ကပြောပါတယ်ခင်ဗျာ
တန်ဇေးနီးယားနိုင်ငံကဗစ်တိုးရီယာရေကမ်းမခီးတဲ့အပြစ်အသိတင်ဆောင်လာတဲ့ဂရုယင်တိမ်းမောက်သွားခဲ့တဲ့နေရာကအသက်ရှင်ကျန်ရင်သူတွေကိုရင်ခုန်သမားတွေဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။ကြာရာပတိနေ့ကရေယင်တိမ်းမောက်လို့တည်ဆုံသူပေါင်း209ဦးထပ်မံရှိသွားပြီလို့နိုင်ငံပိုင်သတင်းဌာန TBC ကကြေညာပါတယ်။တိမ်းမောက်သွားတဲ့ MV Narrity ရေယင်အတွင်းပိုင်းမှာအသံတွေကြားခဲ့ရတာကြောင့်အသက်ရှင်ကျန်ရင်သူတွေဖြစ်နိုင်တယ်ဆိုပြီးဒီကနေ့အစောပိုင်းမှာပဲရေတပ်ကရင်ခုန်သမား၄ယောက်ဝင်ရောက်ရှာဖွေခဲ့တာပါ။အသက်ရှင်ကျန်ရင်သူတွေကိုစတင်ရှာဖွေနေချိန်မှာပဲလူသေအလောင်းတွေဂရုအတင်မော်ဘေးကရေပေါ်ပေါ်လာပါလေတင်မောပေါ်မှာပါသွားသူတို့ရဲ့ဆွေမျိုးသားချင်းတွေကတော့သတင်းသိရဖို့အရင်ကမှစောင့်ဆိုင်နေပါတယ်တင်မောမော်ရာဟာလူမတန်တဆတင်ဆောင်ထားတာကြောင့်ဖြစ်ပြီးတင်မောဟာအချင်းတို့အတွင်မှာပဲပက်လက်လာနှိမ့်မြုပ်သွားခဲ့တယ်လို့အသက်ဘေးကလူမြောက်လာသူတွေကပြောပါတယ်ဗစ်တိုးရီယာကန်ထက်ကအကြီးဆုံးကျွန်းဖြစ်တဲ့ဥခီရီကန်ကနေခွာပြီးတော့မီတာပိုင်းလောက်ရောက်မှာပဲကရုရေရင်နှိမ့်မြုပ်သွားခဲ့တာပါရေရင်ပေါ်မှာခီးတဲ့300လောက်လိုက်ပါသွားတယ်လို့အစောပိုင်းမှာခန့်မှန်းချပါတယ်ရေရင်နှိမ့်မြုပ်မှုအတွက်တာဝန်ရှိသူတွေကိုဖမ်းဆီးဖို့သမရဂျွန်မဂူဖူလီကမနေ့တောက်ကြနေမှာအမိန့်ပေးလိုက်ပါတယ်
လဗနန်စစ်သည်ကြွအဖွဲ့ဖြစ်တဲ့ Hezbollah အဖွဲ့ကိုငွေကြေးအတိအကထောက်ပံ့ပေးနေသူတဦးအဖြစ်အမေရိကန်ကတန်လျာရှိနေသူလဗနန်နိုင်ငံသားတဦးကိုဘရာဇီးရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ Asad Ahmed Barakat ကိုဘရာဇီးနိုင်ငံ Fordu Iguia ခုမှမနေ့ကဖမ်းဆီးလိုက်တာပါ။ဘရာဇီး Argentina နဲ့ Paraguay နိုင်ငံဆိုရနေဆက်ကအဲ့ဒီမြို့မှာမျိုးရေးစေဝါရောင်းဝယ်ဖောက်ကားသူတွေလူမောင်ကိုကူးသူတွေနဲ့ရာဇဝတ်မှုကျူးလွန်သူတွေခိုးအောင်နေထိုင်ကြပါတယ်။ Barakat ကိုတခြားသူတဦးအဖြစ်အယောင်ဆောင်မှုနဲ့ပါရာဂွေးကလွန်ခဲ့တဲ့လမှာဖောင်းဝင်းရန်ထုတ်ခဲ့ပါတယ်။ အခွန်တိန်ရှောင်မှုနဲ့သူဟာပါရာဂွေးမှာထောင်နှံ6နှစ်ချမှတ်ခံပြီးတဲ့နောက်2008ခုနှစ်တုန်းကပြန်လွတ်လာတာပါ။ပါရာဂွေးရဲ့ဂိုင်းဖွဲ့ဝင်တွေဟာအာဂျင်တီးနားနိုင်ငံအီဂူယာဂူကဒီကာစီနိုလောင်းစားရုံကိုဒေါ်လာ10သန်းနဲ့ဝယ်ယူခဲ့ပြီးတော့ငွေပြူဖြစ်အောင်ဆောင်ရွက်ခဲ့တယ်လို့လဲဘရာဇီးရဲ့တပ်ဖွဲ့ကပြောပါတယ်။ပါရာဂွေးဟာဟစ်ဘူလာအဖွဲ့ရဲ့ငွေတွေကိုငွေပြူဖြစ်အောင်ဆောင်ရွက်ပေးတာကြောင့်လို့ဆိုပြီးတော့သူ့ရဲ့ပိုင်ဆိုင်မှုငွေကြေးတွေကိုအာဂျင်တီးနားနိုင်ငံကလည်းထိန်းချုပ်ခဲ့ပါတယ်။ပါရာဂွေးကိုဘရာဇီးမှာတရားစွဲမလားပါရာဂွေးကိုလွှဲပြောင်းပေးရမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။တရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကျွန်းကိုဆက်သွယ်ထားတဲ့အမြန်ရထားလိုင်းသစ်ဖွင့်လှစ်လိုက်တဲ့ West Kowloon အပြင်ဘက်ကဖြတ်မှာလူတွေစုယုံဆန္ဒပြခဲ့ကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်တစည်းတစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုရှိလာမှာကိုဆန္ဒပြသူတွေကြားဆိုရင်မူတွေတိုးလာနေတာပါ။အမေရိကန်ဒေါ်လာ30ဘီလီယံထက်မနည်းကုန်ကြတဲ့မြန်နှုန်းမြင့်ရထားလမ်းကြောင်းအချိန်အတော်တိုးသွားမှာပါ။ဒီရထားလမ်းကို၈နှစ်ကျော်တိဆောက်ခဲ့ရတာဖြစ်ပြီးလူပေါင်း9သန်းကျော်နေထိုင်တဲ့အာရှရိုက်စီးပွားရေးအချက်အချာဖြစ်တဲ့ဟောင်ကောင်ကျွန်းနဲ့ကွန်ထရိုးလုပ်ရေးဘုတ်အချက်ဖြစ်တဲ့အိနေချင်းကွမ်တောင်းဒေသကိုခီးသည်ပေါင်း8000ထက်မနည်းသက်ရပို့ဆောင်ပေးဖို့ရည်မှန်းချပါတယ်။ဒီရထားဟာဟောင်ကောင်ကျွန်းကနေရှန်ဇန်နယ်စပ်ကိုဖြတ်ပြီးတရုတ်ပြည်မှကြီးတဲ့ကိုရောက်ဖို့အရင်ကတနအီကြာပေမဲ့အခုတော့ဆယ်လေးမိနစ်ပဲကြာတော့မှာပါ။ကွမ်တောင်းပြည်နယ်မြို့တော်ကွမ်ဇိုးကိုသွားဖို့လဲတနအီခွဲတာကြာတော့မှာဖြစ်ပါတယ်။အခုလက်ရှိပြေးဆွေးနေတဲ့ line နဲ့ဆိုရင်စုစုပေါင်း3နာရီကြာမြင့်တာဖြစ်ပါတယ်။
တိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့သတင်းသုံးသပ်ချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်ဒေါ်လာနဲ့ရှင်နဲ့မြန်မာကျပ်ငွေတန်ဖိုးတစ်နေ့ထက်တစ်နေ့ထိုးကျလာနေတာရဲ့အဆိုးကျိုးတက်ရောက်မှုတွေကိုမြန်မာပြည်သူအများစုခံစားနေရပြီလို့တွင်းကိုလုပ်ငန်းရှင်တွေကအစလကစားမိသားစုအိမ်ရှင်မတွေအစုံညီးတွားနေကြပါတယ်မြန်မာကျပ်ငွေတန်ဖိုးအတက်ကျကိုပြည်တွင်းမှာထိန်းချုပ်နိုင်ဖို့အစိုးရဘဟုပံကကြားကန်ပေးနေပေမဲ့အကျိုးသက်ရောက်မှုတွေတိတိတသာမတွေ့ရဘူးလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေတာပါဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်မြန်မာနိုင်ငံရဲ့ဈေးကွက်ထဲမှာကျပ်ငွေတန်ဖိုးဟာတောက်ကြညံ့နေဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်1620ဝန်းကျင်မှာရှိခဲ့ပြီးတချို့နေရာတွေမှာဆိုရင်1650အထိဈေးပေါက်ခဲ့တာပါအခုလိုမြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အကျိုးဆက်ကိုအဓိကခံစားနေရသူတွေထဲမှာလက္ခဏာမိသားစုအိမ်ရှင်မတွေကအများဆုံးဖြစ်တယ်လို့ရန်ကုန်တာမွေမြို့နယ်ကမတ်ဆွေကပြောပါတယ်အိမ်ရ
ှင်မတွေကတော့အစိုးရဆုံးအခြေအနေကိုရင်ဆိုင်နေရတာပါပဲရှင်ကျေကစားကုန်ပေါ့နော်ဆန်ဆိုတာဟာသမင်းဆိုတာဟာမရှိမဖြစ်စားရမှာပဲလေဒီဆန်ကအစဈေးရတက်ပါတာလေကျမတို့အရင်တော့ဆိုလို့ရှိရင်ဒီဘီယိုပေါ့နော်2300တန်းကနေပြီးတော့အခု3000ဖြစ်သွားတယ်ရှင်ရုပ်တရက်ကြီးနောက်တစ်ခါဟိုကစွန်းရက်ပေါ့နော်အများကြီးတော့ကစွန်းရက်နဲ့ဒီအခြေခံစားကုန်ပေါ့နော်ကစွန်းရက်ကလည်းအရင်တော့ကတစည်း300နဲ့အခုဒီမနေ့ဈေးသွားတဲ့ခါမှာ900ဖြစ်သွားတယ်အဲ့တော့တခြားပေါ်တော့ဟိုအသားငါးသေးတွေဆိုလို့ရှိရင်မင်းတော့မမီးရတော့တဲ့အခြေအနေမျိုးတွေဖြစ်နေတာချင်းဒီနေ့မနေ့ဈေးသွားတဲ့အချိန်မှာတော့အရန်အန်အောလာအောင်ပေါ့နော်အဲ့လိုမျိုးစိတ်သားဆိုလို့ရှိရင်လည်းလေအာတကယ်ကိုမကြဘူးတဲ့ဈေး28000လို့3000လို့အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်တာအဲဝက်သားဆိုလို့ရှိရင်လည်းအဲ့လိုပဲ1500ပေါ့နော်အဲစက်သားဆိုလို့ရှိရင်လည်း CB ကြက်တောင်မှပဲအရင်တော့400 500ကအခုဒီကနေ့ဆို600 900အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်သွားတယ်ဟိုဈေးသွားတဲ့အချိန်မှာကိုမှန်းလာတဲ့ပတ်စံပေါ့နော်အဲဟာဟိုအရင်တော့ဆိုလို့ရှိရင်နှစ်ရက်စာရမယ်ဆိုလို့ရှိရင်အခုဟာတစ်ရက်စာပဲပေါ့နော်အဲ့လိုမျိုးဖြစ်မြောင်ဖြစ်နေရတယ်အဲ့လို
မြန်မာငွေဈေးအတက်အကျကိုပြည်တွင်းမှာထိန်းညှိဖို့အတွက်အစိုးရဘိုဟိုပန်ကအစောပိုင်းမှာဒေါ်လာတန်းကနန်းထုတ်ရောင်းပေးနိုင်ခဲ့ပြီးအဲဒီကတစ်ဆင့်သိန်းကနန်းအခုရက်ပိုင်းမှာတော့ဒေါ်လာ1000ကနန်းလောက်သာထုတ်ရောင်းပေးနေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူရဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဈေးကွက်ထဲကိုဒေါ်လာငွေအလုံးလောက်ရောက်မလာတာကလည်းမြန်မာငွေတန်ဖိုးကိုပြန်ဆွဲတင်နိုင်ဖို့ခက်ခဲတဲ့အကြောင်းရင်းတွေကတစ်ချက်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါလေယာဉ်သုံးစက်ပစ္စည်းတွေကိုနိုင်ငံသားအနေတင်သွင်းနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးကတော့မြန်မာငွေဈေးကျနေတာကြောင့်သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုပြောပြပါဗျာ။အ
ယောင်ွယ်တွေကတချို့ဟာတွေကတော့ပြတ်ကုန်နေတာပေါ့နော်။အယောင်ွယ်ဈေးနှုန်းတွေကပြင်နေရတဲ့အကြောင်းမလို့။ရောင်းပြီးသားတွေအပေါ်မှာလည်းပြန်လိုက်ပြီးတော့ဝယ်ပေမဲ့လည်းကျွန်တော်တို့ကရှုံးနေတယ်တောက်ချောက်ရှုံးနေတယ်အင်ပိုတာတွေက။ရောင်းပြီးရှုံးရောင်းပြီးရှုံးနေဖြစ်တယ်။ဒီကြားထဲမှာလည်းဝယ်တဲ့လူတွေကလည်းဝယ်မှုတွေကိုဈေးကြီးအမှန်ကြောင်းထားတဲ့အကြောင်းမလို့။သူတို့ရဲ့အချို့အရာတွေကမဝယ်တော့ဘူးအဝယ်တဲ့တရားမျိုးအယောင်းတွေကြားတယ်နော်ကြိုပြီးတော့တချို့အရာတွေကရောင်းထားတယ်အဲဒီရောင်းထားတဲ့အရာတွေကငွေပြန်မရသေးတဲ့အတွက်အဲဒီငွေနဲ့အခုဒေါ်လာကြီးအတက်မှပြန်ဝယ်မယ်ဆိုရင်ရှီဘီယာဒေါ်လာတော့ပြန်မရဘဲနဲ့ကျော့သွားတယ်ပြန်လို့ရှုံးသွားတယ်ဆိုတဲ့အသေးစိတ်ဆောင်းတယ်တွင်းကုန်သမားတွေက တော်တော်ကြီးကိုထိခိုက်နေတာလေလို့ပြောရမယ
်လက်ရှိမြန်မာငွေဈေးကျနေတဲ့ပြဿနာကိုဖြေရှင်းဖို့ NLD အစိုးရကတော့စ조사လှုပ်ဆောင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံချိန်မှာကတိပေးပြောဆိုပေမဲ့နိုင်ငံတော်ရဲ့စီးပွားရေးမူဝါဒပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်လို့ UNFCCI အသင်းရဲ့အထွေထွေအတွင်းမှူးဦးအောင်ကြည်ဆိုးကပြောပါတယ
်လိုအပ်ချက်နဲ့ရောင်းပေးတဲ့ပမာဏနဲ့ကွာမှုရှိနေမှာပေါ့နော်အဲ့လိုပဲတခါဝယ်တဲ့လူကလည်းသူ့ကန့်သတ်နဲ့ပဲဝယ်ခွင့်ရှိတာဆိုတော့အဲ့ဒီဝယ်ခွင့်ရှိတဲ့လူတွေကပြန်ပြီးတော့ဆလုပ်လုပ်တဲ့နေရာမှာမဖြစ်တာလည်းဖြစ်နိုင်တာပေါ့နော်အောက်ကျွန်တော်နိုင်ငံကငွေကြေးရဲ့ export နေတဲ့နိုင်ငံ import ပေါ်မှာမိခိုးနေတယ်ကျွန်တော်ရဲ့လိုအပ်ချက်လို့ဒီဘာလည်းမလုပ်ပေးနိုင်ဘူးအဲနိုင်ငံရံငွေလဲတတို့ကိုပဲကျွန်တော်နေတဲ့အနေထားဖြစ်နေတယ်ပေါ့နော
်မြန်မာငွေဈေးတန်ဖိုးဟာဒီတစ်ခေါက်မှာဘယ်တော့မှမနဲ့မတူအောင်ကြာဆင်းနေတဲ့အတွက် NLD အစိုးရကိုကိုယ်တိုင်မဲပေးပြီးတင်မြှောက်ခဲ့တဲ့အင်ရှင်မမတ်ဆွေကအခုလိုဝေဖန်ပါတယ
်ကိုမဲပေးခဲ့တဲ့အစိုးရကကျွန်တော်တို့ကမျှော်လင့်ထားတာကအများကြီးမျှော်လင့်ထားတဲ့ခါကျတော့အခုအများကြီးညှော်နေသားတာကိုနည်းနည်းလေးမှဖြစ်မလာတဲ့တက်တောင်မလို့အရန်ကိုပဲစိတ်ပြက်ပြီးတော့အရန်ကိုပဲဝမ်းနေရပါတယ်ဟိုကိုညှော်နေသားတာတွေဘာမှဖြစ်မလာတဲ့အပြင်ကိုသူတို့ကနဲ့သူတို့ဘလို့ပဲပေါ့နော်ပျော်ပျော်ဟိုကျိုးတာနဲ့လုတာနဲ့ကတခြားစီသူကဒေါ်လာစီကတဖြည်းဖြည်းဖြည်းနဲ့ဒီနဲ့ဒီနဲ့ဒီအများကြီးကိုတက်လာတဲ့အခါကျတော့လေတီတူတွေမှာတကယ့်ကိုပဲဟိုအခြေခံလူလန်းသားတွေမှာတကယ့်တီတူလူလူမှာအရန်ကိုဒုက္ခရောက်ရတယ်အဲ့ဒါကိုလည်းဘာမှဟိုလေဟိုတီတူလူလူဘက်ကနေပြီးတော့ဘာမှစဉ်းစားမပေးဘဲနဲ့ဘာမှလည်းလုပ်မပေးနိုင်ဘူးရှင်အဲ့တော့အခါကျတော့ခုရှိနေတဲ့ရှိအစိုးရကိုလည်းကျမတို့တော်တော်လေးကိုလည်းစိတ်ကျက်မိပါတယ်တော်တော်လေးကိုလည်းပဲအားမလို့အားမရဖြစ်ပြီးတော့တော်တော်လေးကိုပဲဝမ်းမြောက်မိပါတယ်ကိုမဲပေးခဲ့တဲ့အစိုးရကိုရမ်းယုံကြည်ခဲ့တဲ့အစိုးရဟာကိုဒီအပေါ်မှာဘာမှလုပ်မပေးနိုင်တဲ့အတွက်ကြောင့်မလို့တော်တော်ကိုစိတ်မကောင်းဖြစ်နေပါတယ
်တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ရဲ့အရှိန်နဲ့နိုင်ငံတကာမှာတော့ဒေါ်လာဈေးတွေအတော်လေးတက်နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာအခုကြုံနေရတဲ့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကတော့အခြားနိုင်ငံတွေနဲ့ရှင်ရင်ပိုပြီးဆိုးတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်ဒါကြောင့်အခုကြုံနေရတဲ့ကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာအခြေအနေတွေအပြင်မြန်မာနိုင်ငံရဲ့ပင်ကိုစီးပွားရေးအခြေအနေတွေနဲ့သက်ဆိုင်နေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာVUS နေနေညာအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့သတင်းတော့မှတ်စုအစီအစဉ်ပဲဖြစ်ပါတယ်မြန်မာကျပ်ငွေတန်ဖိုးကြာဆင်းလာတာရဲ့ရက်ခတ်မှုကပြည်တွင်းမှာထိခိုက်နစ်နာမှုအနေအထားကိုကြုံနေရတယ်လို့စီးပွားရေးကျန်းကျင်သူတွေကထောက်ပြပါတယ်ဒီအကြောင်းကိုမတ်မေခါကသုံးသပ်တင်ပြထားပါတယ်
ကျပ်ငွေတန်ဖိုးဟာစက်တင်ဘာလတတိယပတ်အတွင်းမှာပဲဒေါ်လာကိုကျပ်ငွေ1610ကျော်အထိဆက်ကျသွားပြီးပြီးခဲ့တဲ့3လကငွေလဲနှုန်းနဲ့နှိုင်းယှဉ်ရင်20ရာခိုင်နှုန်းကျော်လောက်ကျဆင်းသွားတာဖြစ်ပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောင်းတာခြေရာတွေလုတ်ခဲ့ပြီးကျပ်ငွေဈေးတည်ငြိမ်အောင်ကြိုးစားခဲ့ပါသေးတယ်ပြည်ပပို့ကုန်တချို့ကိုကန့်တတ်တာတွေလည်းလုတ်ခဲ့ပါသေးတယ်ကျငွေတန်ဖိုးကျဆင်းလာချိန်မှာပဲရွှေဈေးစီဈေးနဲ့ကုန်ဈေးနှုန်းတွေမြင့်တက်လာကစားသုံးသူတွေအတွက်အဓိကထိခိုက်လာပါတယ်ကျငွေတန်ဖိုးဆက်ပြီးကျဆင်းနေတဲ့အချိန်မှာပဲရွှေဈေးကလည်းအခောက်ရွှေတစ်ကြက်သားကို30,000-300,000ကျော်အထိရောက်သွားခဲ့ပါတယ်ဒီလိုရွှေဈေးတွေတက်နေပြီမဲ့လက်ရှိရွှေလုပ်ငန်းရှင်တွေမှာအကျိုးအမြတ်ခံစားရတာထက်ပိုပြီးဆုံးရှုံးမှုပိုများနေတယ်လို့မြန်မာနိုင်ငံရွှေလုံငန်းရှင်အသင်းဥက္ကဋ္ဌဦးကျော်ဝင်းကပြောပြလာခဲ့ပါတယ
်။အခုလက်ရှိအန်ကယ်ရိုနိုင်ငံမှာလက်ရှိနေသားတော့ဟိုလုပ်ငန်းတွေကဟိုထင်သလောက်ဟိုတက်မလာဘူးเนาะ။ဟိုတချို့ဆိုရင်တော်တော်လေးတောင်အခက်အခဲရှိတယ်ကြား။ဥပမာအန်ကယ်ရိုဒီရွှေပရင်လုပ်ငန်းတွေဆိုရင်ပရင်ဖိုးတွေဆိုတချို့အခက်အခဲရှိကြတယ်။ဈေးတွေတက်တဲ့အကြောင်းကမကောင်းမကောင်းတော့သူတို့တက်အလုပ်မရှိအလုပ်မရှိတော့သူတို့မိသားစုစားဝတ်နေပါညာအလုံးနည်းနည်းရုန်းကန်ရတဲ့တချို့ပရင်ဖိုးအသေးလေးတွေတော်တော်များရှိပါတယ်။တချို့ပရင်ဖို့အကြီးစားတွေကတော့အရာအလောက်ကံကောင်းတယ
်လက်ရှိမှာအစိုးရဘက်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုကောင်းနေတယ်လို့ဆိုနေပေမဲ့လူများစုဖြစ်တဲ့ပြည်သူတွေရဲ့စီးပွားရေးအခြေအနေတိုးတက်မှုအားနည်းနေစေဖြစ်ပါတယ်ဝင်ငွေတိုးမလာပဲအခြေခံစားကုန်တွေမြင့်တက်နေတာတွေကြောင့်ဆင်းရဲသားလက်လုတ်လက်စားတွေအတွက်အကျက်အတဲတွေပိုပြီးကြုံနေရပါတယ်ကျပ်ငွေတန်ဖိုးကျဆင်းမှုဟာရေရှည်မှာကုန်ထုတ်လုပ်ငန်းတွေကိုထိခိုက်လာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးနေကြပါတယ် နိုင်ငံတော်တိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေကတော့ပြည်ထောင်စုလွှတ်တော်ကိုတင်ပြတဲ့နိုင်ငံတော်အခြေအနေရရရှင်းလင်းတဲ့မိန့်ခွန်းမှာမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကပြပတက်ရောက်မှုကနေစတင်ခဲ့ပေမဲ့ပြည်တွင်းမှာလည်းစီးပွားရေးအခြေအနေမညီမျှမှုပြဿနာတွေနဲ့စီးပွားရေးနဲ့ပတ်သက်တဲ့အခြေခံအားနည်းချက်တွေရှိနေတယ်လို့ဝန်ခံပြောဆိုသွားခဲ့ပါတယ်
။ကျပ်ငွေတန်ဖိုးကျဆင်းစီတဲ့အကြောင်းရင်းများစွာရှိတဲ့အနေနဲ့ကျပ်ငွေတန်ဖိုးသို့မဟုတ်ငွေလဲလဲနှုန်းကိုလွှမ်းမိုးထားတဲ့အဓိကအချက်ကတော့ကုန်သွယ်မှုလုံးဝနိုင်ငံခြားငွေပေးငွေယူရှင်းနိုင်ရဲ့တာမန်စည်းရင်းလုံးငွေအတူနှုံငွေဖောင်းပွားမှုနှုံးနဲ့တိုင်းပြည်ရဲ့စီးပွားဖြစ်ပုံမှန်မှုအလားအလာတို့ပဲဖြစ်ပါတယ
်ဒေါ်လာနဲ့မာယူနေရတဲ့ဈေးဝါနဲ့ကျန်းမာရေးသုံးပစ္စည်းတွေဈေးတက်သွားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်တဲ့အနေနဲ့ဈေးကုမ္ပဏီအချို့ကဖြန့်ဖြူးတာတွေရက်ဆိုင်နောက်ကိုလုလာတာတွေရှိခဲ့ပါတယ်ဆက်သုံးစီဈေးတွေလည်းဆက်လက်မြင့်တက်နေတာကြောင့်ခီးသွွားလုပ်ငန်းရှင်တွေဘက်မှလည်းရိုက်ခတ်မှုတွေရှိနေခဲ့ပါတယ်ဒီလိုအခြေအနေတွေမှာအစိုးရအနေနဲ့ဖြည့်ရှင်းတဲ့နီလန်ပေါင်းစုံကိုတေချာစဉ်းစားပြီးတေချာဖြည့်ရှင်းသွားဖို့တိုက်တွန်းလာသူကတော့စီးပွားရေးလေလာသုံးသက်သူဦးမင်းခင်ပါ
တော်လာသေးတယ်လားအတွက်ကြောင့်ပုံကုန်ဓမ္မအပြအာသာချက်ရှိတယ်နော်အဲ့လိုအာသာချက်ရှိရင်ချက်ချင်းလုပ်လို့ရတာမျိုးရှိတယ်ဆိုတော့ဒီတွင်းကုန်ထုတ်ကုန်တွေကိုပုံမှာကြိုတင်ကုန်200ခန်းလုံးထုတ်တယ်တွင်းနဲ့တန်ဖိုးအားလုံးပုံမှာကောက်တဲ့ကိစ္စမျိုးချက်ချင်းဖယ်လိုက်လို့ရတယ်ဖယ်လိုက်လို့ရရင်အကျိုးရှိလာမယ်နော်အလားတူပဲလက်ရှိအခုနောက်ဆုံးဒီနေ့ဖြစ်သွားတဲ့ထောက်ချပါကြောတော်လာဈေးနှုန်းမှုဟာမျိုးကတိကျကြည့်ရတာပေါ့နော်တိကျကြည့်ရတာတော့ဈေးကွက်မှာဈေးကစားလို့ဖြစ်တာမျိုးအကျိုးမြတ်ရှာလို့ဖြစ်တာမျိုးကပို့ပြီးတော့ရှိတယ်နော်အဲ့တော့အဲ့လိုမျိုးကိုအစိုးရအနေနဲ့ဟိုကိုက်တယ်လို့လုပ်တယ်ကိုက်နေတဲ့ခါမှာလေအရင်တုန်းကကိုက်တယ်ခဲ့တဲ့မီးတွေလောင်နေတော့ကျင်ရလို့မရဘူးသူဘာကြောင့်ဖြစ်ရလဲဆိုရင်အကြောင်းရင်းကံကိုပါအစိုးရက
ဘိုးဘန်အနေနဲ့ပြည်တွင်းငွေကြေးလဲလှယ်သူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးတွေလုပ်တင်တယ်လို့စီးပွားရေးပညာရှင်တွေကဆိုပါတယ်အထူးသဖြင့်တော့မြန်မာကျပ်ငွေတန်ဖိုးကျဆင်းတာကိုအခွင့်ကောင်းယူပြီးဈေးကစားတာတွေကိုထိထိရောက်ရောက်ထိန်းပေးဖို့တောင်းဆိုလာကြပါတယ်ဈေးကွက်ကိုတည်ငြိမ်အောင်ထိန်းနိုင်ဖို့ဆိုရင်အစိုးရဘက်ကအသုံးစေးလျှော့ချရေးအပါအဝင်ရေရှည်မှပြုရင်ပြောင်းလဲအောင်လှုပ်ဆောင်စရာတွေရှိနေပြီးငွေကြေးဈေးကွက်ကိုကြက်မက်ထိန်းချုပ်တဲ့အခါပုံမှန်ဒီဇိုင်းမက်မက်ဆန်သက်မက်ချက်တွေနဲ့အညီထိန်းကျောင်းနာမှုဖြစ်တင်တယ်လို့အကြံပေးတွေကတင်ပြလာတာကိုဒီတစ်ပတ်သတင်းတောက်မှတ်စုကနေစူးစီးတင်ပြလိုက်ရပါတယ်ရှင
်အခုတကဆက်ပြီးနားဆင်ရမှာကမြန်မာတခွင်အစီအစဉ်ပဲဖြစ်ပါတယ်နိုင်ငံသားကနေမြန်မာပြည်ထဲကိုဝင်လာကြတဲ့ကြက်ဝက်လိုမျိုးဝင်းမြူရီတရိတ်ဆန်တွေကနေယောဂါတွေပါပါလာပြီးပြည်တွင်းမှာကူးဆက်ပြန့်နှံ့မှုမဖြစ်ရအောင်တရားဝင်တင်သွင်းမှုဖြစ်ဖို့စီးကြပ်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ကိုကောင်းမြတ်ဖြူကတင်ပြမှာပါ
အာဖရိကဝတ်တုတ်ကယောဂါဟာအာရှနိုင်ငံတွေကိုလည်းပြန့်နှံ့လာနိုင်နေဆိုပြီးဩဂုတ်လတည်းမှာကုလသမဂ္ဂစာနာရိတ်ခန်းနဲ့စိုက်ပျိုးရေးအဖွဲ့အနေနဲ့အတိပေးကြေညာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံမှာအာဖရိကဝတ်တုတ်ကိုဖြစ်ပွားခဲ့ပြီးမွေးမြူဝတ်တွေတည်ဆုံမှုရှိနေတာကြောင့်တုံ့တင်ရှင်းလင်းမှုတွေကိုဩဂုတ်လကလေးကစတင်ပြုလုပ်နေပါတယ်။အဲဒီလိုယောဂါကူးစက်မှုကိုတားဆီးတဲ့အနေနဲ့တရုတ်နိုင်ငံမှာဝတ်ကောင်ကြီး၄000နီးပါးကိုတုံ့တင်ခဲ့ရတယ်လို့လည်းတရုတ်အစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလည်းနေဆက်ကနေဝတ်တွေတင်သွင်းမှုကိုစနစ်တကျထိန်းချုပ်ဖို့လိုအပ်နေတယ်လို့ပြည်တွင်းဝတ်မွေးမြူရေးလုပ်ငန်းရှင်တွေကပြောဆိုနေကြတာပါ။ဒါအပြင်တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုဝတ်ပေါက်တွေတင်သွင်းမှုတွေလည်းရှိပြီးဝတ်အကောင်ကြီးတွေကိုလည်းတရားမဝင်တင်သွင်းမှုတွေရှိနေတာကြောင့်အာဖရိကဝတ်တုတ်ကွေးယောဂါမြန်မာနိုင်ငံထဲမဝင်ရအောင်တရားမဝင်တင်သွင်းမှုတွေကိုထိန်းချုပ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။
အာဖရိကန်ဆွိုင်းဖီဘာကတော့တရုတ်ပြည်မှာဖြစ်နေတယ်ဒါတွေလည်းအားလုံးသိပါတယ်သူကလည်းအကောင်ကြီးအများများသိဆုံးပြီးတော့နေရာတော်တော်များများပြန့်နှံ့ကူးဆက်တဲ့ယောဂလေးတစ်ခုဖြစ်တယ်။သို့သောမြန်မာနိုင်ငံမှာတော့အရင်ဒီနေ့အထိပေါ့ဒီသိပ္ပံဒီမှာရှိတဲ့ဓာခွဲကန်းပညာရှင်တွေရဲ့အတီးပြုချက်အရဆိုရင်တော့ကျွန်တော်တို့စီမှာမဖြစ်သေးပါဘူး။ဖြစ်ဖို့လည်း မရှိအောင်တော့အစီအစဉ်တွေလည်းလုပ်ထားတာလေးတွေရှိပါတယ်။နေစားဖြတ်ကျော်တရားမဝင်သွင်းခြင်းအဖြစ်ဖြစ်နိုင်တယ်။တရားဝင်သွင်းတဲ့အခါကျတော့တော့ဒီဝတ်ဒီကယောဂကင်လာမကင်လာစစ်ဖို့အခွင့်အလမ်းရှိသွားတယ်။အဲ့တော့စစ်ဖို့အခွင့်အလမ်းရှိတဲ့အခါမှာစစ်တဲ့ပုဂ္ဂိုလ်တွေကလည်းစစ်တယ်။စစ်တဲ့အခါမှာကျွန်တော်တို့စီကိုကုသယောဂလေးကိုထိ ंछ ုတ်လို့ရတယ်။အဲ့နေစားဖြတ်ကျော်ဝင်လာတဲ့ဟာကတော့စစ်ဆေးထားတာမရှိတဲ့ယောဂရှိမရှိမသိနိုင်ဘူး။
ယောဂဖြစ်ပေါ်တဲ့ဝတ်တရားဂျပန်အတွင်းတည်ဆုံမှုရှိပေမဲ့အဲ့ဒီယောဂဟာလူတွေကိုကူးစက်နိုင်ခြင်းတော့မရှိပါဘူး။မော်ဘီမြို့နယ်မှာဝတ်မွေးမြူတွေလုပ်ကင်နေတဲ့ဦးအောင်နိုင်ကတော့ဝတ်တွေပေါ်ကြောက်ရွံ့မဲ့ယောဂတွေကိုကြိုတင်ကာကွယ်တဲ့အနေနဲ့ဇီဝလုံခြုံရေးကိုအလေးပေးဆောင်ရွက်တင်ပြီးလူနေအိမ်တွေနဲ့ဝေးတဲ့နေရာတွေမှာမွေးမြူတင်တယ်လို့လည်းအခုလိုပြောပါတယ
်။တက်နိုင်ဆုံးပေါ်ဒီဇီဝလုံခြုံရေးကိုရောတို့ဒီမြို့နယ်မွေးဦးစီးရဆောင်နေတဲ့ကြံ့ကြံ့ကိုလိုက်နာမယ်ဆိုရင်တော့စင်ပြေမယ်လို့ထင်ပါတယ်။ကျင်းနိုင်တော့ဝက်ချန်တဲ့အိမ်တွေကတော့နည်းနည်းကလန်းလန်းလေးရှိတာတော့ပိုကောင်းမယ်ပါ။ဘာဖြစ်လို့လဲဆိုတော့ဟိုကျော်တို့မွေးမြေချန်တဲ့မှာတော့အနန္တကတော့အနေနဲ့အကျဉ်းတော့ထွက်တာများတာပါလေ။မွေးမြေချန်တဲ့အိမ်တွေကတော့ကလန်းလန်းလေးမှရှိနေဆိုရင်တော့ပိုကောင်းတာပေါ့။ဒီကျော်တို့ဒီမှာဟိုအဖျားနာတာတွေယောဂဝင်တာတွေအများဆုံးဖြစ်တဲ့ခြံတွေကတော့လူနေအိမ်ရားမှာမွေးတဲ့ခြံတွေကနေစဖြစ်တာများတယ်။ပြီးတော့နောက်တစ်ခါခြံမှာဇီဝလုံခြုံရေးရပေါ့ထုံပြူတာတို့ဆေးပြန်းတာတို့မလုပ်တဲ့ခြံတွေမှာအများဆုံးဖြစ်တာပေါ့။
ဒါအပြင်ဒေါက်တာညွှန်ရွှေကလည်းဝက်မွေးမြူရေးလုပ်ငန်းရှင်တွေအနေနဲ့ခြံထဲမှာယောဂကြားရောက်နေရင်တယောက်တည်းမဖြစ်ရှင်းပဲတက်ဆိုင်ရာပညာရှင်တွေနဲ့တိုင်ပင်လှုပ်ဆောင်တင်တယ်လို့ပရိဇီဝဇေဝတွေကလည်းအလွန်အကျွံသုံးဆွဲတာတွေမလုပ်တင်ဘူးလို့အခုလိုပြောပါသေးတယ
်။အချို့လူတွေကတော့ပြင်ပမှာယောဂတွေအတန်ကြားတယ်သတင်းတွေနားထောင်တယ်သို့မဟုတ်သတင်းတွေ TV မှာကြည့်တယ်ဟောအမြင်ကျဲတဲ့လူတွေကကျတော့ဘုဒ္ဓစီတွေဖြန်းတယ်ခြံရဲ့ပတ်ဝန်းကျင်တချို့ဆိုလို့ရှိရင်ခြံကနေသူတို့ပိုင်ဆိုင်တဲ့ညီတဲ့ပူပြီးတော့ကြော်လွန်ပြီးတော့ခဝဲဝဲတီပုဒ်သက်စီဖျံပြီးတော့အဝင်အထွက်တွေကိုထိမ့်သိမ့်တာတွေရှိတယ်။အဲတချို့ကြတော့လေပြင်ပအဆက်ဆန်နေအဆက်သွဲတွေဟိုတိတ်ပြီးတော့နားထောင်နေမရှိဘူးကိုယ့်အလုပ်ကိုလုပ်တာပဲဆိုပြီးတော့လုပ်နေကြတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောချင်တာတော့မွေးမြေသမားတွေကကိုယ့်လုပ်ငန်းကအရင်တော့ကလို့တသမထဲမထားဘဲနဲ့အချိန်နဲ့မျှတဘာဝတရားတွေကပြောင်းလဲတဲ့အတွေ့ဒီတက်သည့်ပညာရှင်တွေနဲ့လည်းပူးပေါင်းပါတကယ်လို့ဖြစ်ပေါ်လာလို့ရှိရင်ဝက်ယောဂနဲ့ပတ်သက်လို့ဖြစ်ပေါ်လာရင်အော်စင်းဒီလိုတွေတုံးပြီးတော့ဖြည့်ရှင်းနေတဲ့မျိုးကိုအာမကူပဲနဲ့တကယ်တမ်းခိုင်ခိုင်မာမာယောဂါပေါ်ထုတ်နိုင်တဲ့တခွဲကန်းအကူအညီတွေတော့ဆရာဝန်တွေအကူအညီတွေဒါတွေကိုပူးပေါင်းပြီးတော့မှတိုက်ထိုက်တဲ့တွေအော်စေကူတာမှုခံယူဖို့ထိုက်တဲ့တဲ့ကာဝေသေးတွေထိန်းချုပ်မှုတွေလုပ်ဖို့အကြံပြုခြင်းနဲ့နောက်လက်စတဲ့မှာပဲတကယ်လို့များကိုကဝက်တော့ကိုတိဆံမဲဆိုပြီးတော့ဘယ်သူမှလည်းငါဝက်ငါဘယ်လိုလုပ်လို့ဆိုပြီးတော့ဆေးပဲထိုးထိုးကိုကဘာလုပ်လို့ရတယ်ဆိုပြီးတော့ယူဆခဲ့လို့ရှိရင် chemical residue လို့ခေါ်တယ်အသားထဲမှာ25တရိစံနေသုံးဆွဲတဲ့ပရိသူရဇီးတွေအလားတူကြီးထွားဇီးတွေဒါတွေပါသွားမယ်ဆိုရင်အခက်အခဲရှိနိုင်တဲ့အတွေ့အဲဖြစ်နိုင်သမျှပေါ့ဆိုပညာရှင်တွေတရိစံစီကူဆရာဝန်တွေဓာခွက်ကန်းနေနဲ့လက်တွဲပြီးလောက်ဆောင်ရွက်သွားမယ်ဆိုရင်အဲသူတို့ရဲ့လုပ်ငန်းတွေအတိအကျပို့ပြီးတော့အောင်မြင်မယ်လို့ယူဆတယ်နောက်သူထုတ်လုတ်တဲ့လူကလည်းပဲကိုယ်ထုတ်လုတ်မှုတစ်ခုတည်းပဲအာယုံဆိုင်နေုံနဲ့မပြီးဘူးဒီလိုကိုယ်နဲ့လက်တွဲရမယ့်လူတွေလည်းလက်တွဲမှဟိုပြီးအောင်မြင်တယ်ဆိုတာလေးကိုသူတို့ကိုကျွန်တော်ဒီ message ပေးချင်ပါတယ
်အာဖရိကဝတ်တုတ်ကွေးယောဂပို့အတွက်တော့အခုချိန်မှာကာကွယ်ဆေးမရှိသေးတာကြောင့်အစူလိုက်တုတ်ပင်ရှင်းလင်းပြီးထိမ့်ချုပ်ရတဲ့အနေထားမှာပဲရှိပါသေးတယ်အခုချိန်မှာတော့ဝင်းမြူရင်းနဲ့ကုသရေးဦးစီးဌာနအနေနဲ့မြန်မာတရုတ်နယ်စပ်မှာစုံစမ်းထောက်လှမ်းမှုတွေပြုလုပ်နေပြီးယောဂကုသမှုမရှိစေဖို့အတွက်ကျုပ်တင်ကာကွယ်မှုတွေကိုလည်းလှုပ်ဆောင်ပေးနေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြင့်မခတရင်အေဂျင်စီကနေဒီလိုတွေကိုပေးပို့လိုက်ကြပ
ါ။ကိုကောင်းမြတ်ဖြူတင်ဆက်သွားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလံမီတာ190တို့ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီကိုရန်နိုင်ကတာဝန်ယူထုတ်လုပ်သွားမှာဖြစ်ပြီးကိုသားညွန်ဦးကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူပြောင်းကိစ္စပါမြန်မာနိုင်ငံရဲ့လူ့ခွင့်ရေးမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကိလုံခွင့်ရနေတဲ့အချိန်ဒီနောက်တစ်ခုတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထုတ်ပြနေပါတယ်ဒီပေါ်မှာဘလို့ယူဆလဲဘလို့သုံးသပ်ကြလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ဒီမိုကရေစီကူပြောင်းကာလနိုင်ငံရေးနဲ့လူ့ခွင့်ရေးနောက်လက်ရှိအခြေအနေတွေကိုသုံးသပ်သွားမှာပါအဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနဌာနတာဝန်ရှိသူတူဖြစ်တဲ့ဦးမျိုးရန်အောင်သိန်းလေလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ ANC ရခိုင်မျိုးသား ENP ရခိုင်မျိုးသားပါတီကဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဦးလှစောပါနောက်တူကတော့နိုင်ငံရေးလေလာသုံးသပ်သူဖြစ်တဲ့ဒေါက်တာနိုင်အောင်ဖြစ်ပါတယ်သူတို့သုံးဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးမျိုးရန်အောင်သိန်းကိုဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်သိန်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ခုနကကျွန်တော်ပြောသွားသလိုပေါ့နော်မြန်မာဒီမိုကရေစီဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခုဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရခိုင်ကချင်းရှမ်းပြည်မြောက်ပိုင်းဒီပြဿနာတွေပတ်သက်ပြီးတော့လူခွင့်အခြေအနေတွေဖြစ်နေတယ်နောက်တစ်ခုကတာဝန်ရှိတဲ့သူတွေအထူးသဖြင့်စစ်တပ်ပေါ့နော်တာဝန်ရှိတဲ့သူတွေကပြစ်ဒဏ်တွေကင်းလုံခွင့်ရနေတယ်တရားဥပဒေစိုးမိုးရေးကလည်းထိရောက်မဖြစ်ဘူးဒီအခြေအနေတွေကိုခြုံပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအချိန်ဟုန်နဲ့သွားနေပြီအခုဆိုရက်တက်နေပြီဆိုပြီးတော့ဒီစုံစမ်းရေးအဖွဲ့ရဲ့ FFM ရဲ့ report အစီအစဉ်မှာပြောထားပါတယ်ခင်ဗျာတချို့သူတို့အပြင်တခြားလိလာသုံးသက်တဲ့နိုင်ငံရေးဝေဖန်သူတွေကလည်းဒီပေါ်မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာတစုံတရာနှောင့်နှေးနေတယ်လို့ယူဆရတယ်ရှိပါတယ်ကိုမျိုးရန်အောင်တိတ်ဒီပေါ်မှာနည်းနည်းသုံးသပ်ပြပါလားမှန်တယ်လို့ယူဆပါလားဘလို့အခြေအနေတွေရှိပါလဲ
โอเคเจ็ดนี่เนี่ยตัวมันมาเอาอย่างเต็งนี่เนี่ยนี่ก็เลยเนาะก็เอาตัวน้องเนี่ยชาตะหลอกไม่ขึ้นหรอกรู้ผมเยอะจังมาเลยเราว่าทีนี้เท่าสังหาอยู่ก่อนกว่ามาทีเนี้ยปู่ก็เหมือนเล่นไปแล้วก็ทีคือเนี่ยโรงเรียนเนี่ยก็เราก็ไอ้เนี่ยมาตาวชื่อดีก็เนี่ยก็เหมือนเล่นไปแล้วครับเนี่ยตะเกเรเราก็ซ้อซ้อปาร์ตี้ซ้อมขึ้นมาในคามาเราลงอาการเนี่ยที่ลงอาการในคามาကျမတော်ပြည်နယ်မှာပေါ်နေတဲ့ချိန်ရပါတယ်။အဲ့တော့ကျမတော်ကအများစုတကာ25ရာခိုင်နှုန်းပေါ့။မြန်မာကတော့ပေါ့လို့ရှိသားတယ်။ဒီတော့မှဆိုရင်25ရာခိုင်နှုန်းခံရတယ်ဆိုပြီးတော့ကျမတော်ရှိသားတယ်ဝင်ကြည့်ရတယ်ကအဓိကရှိပါတယ်ခါရနေဖြစ်နေတယ်။ဆိုတော့ကျွန်တော်ကအချုပ်ချာအာဏာနဲ့အဓိကဆိုင်နေဒီကအားဖြစ်နေတယ်။အခုတော့အဲ့တော့ကျွန်တော်ကဟိုတကယ်တမ်းကျုပ်ချက်ကိုဆိုရတာတမတော်ကဆမရှိနေလို့ပြောရပါတယ်။ဒါကြီးအတွက်ကြောင့်ဒီလိုမျိုးချိပြေကူပြောင်းရှိတာကျွန်တော်ချိန်ရတဲ့ပုံပြောအချက်ရှိနေတဲ့ကြောင့်တွေ့ရပါတယ်။နောက်တော့တရားစီရင်ရေးနဲ့လည်းကိုကြည့်လို့ရှိနေတယ်ဘူးတရားသူဒီကြောအပေါင်းပေါ့တရားစီရင်ရေးနဲ့တခုလုံးကအရင်ကတရားစီရင်ရေးနဲ့အဟောင်းပါဗျာ။နောက်ကျွန်တော်ဆောလက်တဲ့မတရားစီရင်ရေးနဲ့ပုံတိောက်ကိုရှိအောင်မူတာလေးအုတ်ချုပ်ကြီးကတရားစီရင်ရေးနဲ့လို့ဆက်ခဲ့စောပြရမှုဆိုရင်ဘယ်လိုတရားစီရင်ချစ်ပါလဲ။ဒါပေမဲ့ဦးသိန်းစီအစိုးရကဆက်နောက်ရဲ့ပုံကူမျိုးဖြစ်ပါလဲ။ဒါပေမဲ့ကျွန်တော်တို့လက်ရှိပြားဒီလိုမျိုးမျိုးတမန်ရခမော်တော့တရားဝင်စိုးမျိုးကိစ္စကိုတော့တပည့်ချီရခီရောက်ကြတယ်ညာလို့ကျွန်တော်တွေ့ရပါတယ်။အဲ့တော့အရင်ချုပ်ပြောရရင်ကျွန်တော်တို့လောကပြဿနာနေတယ်ဆိုတော့မဟုတ်ပါဘူး။ဒီလိုရင်းနဲ့ကူအထင်တော့မပေါ်ပေါ်လျှောက်ဖြစ်နေတယ်ဆိုတော့ဟုတ်ပါတယ်။တော်တော်များများကိုအများကြီးချိနေရတယ်အရှုပ်ပေးနေရတယ်ကျွန်တော်မြင်ပါတယ်ဗျ။
ဟုတ်ကဲ့အဲ့တဲမှာကျွန်တော်တခုထပ်မေးချင်တာကထင်သလောက်မပေါက်ဘူးဆိုတဲ့အခြေအနေပုံပါပဲကိုကားပြီးထပ်မေးချင်ပါလေခုနကပြောတဲ့အခါမှာက ုမျိုးမျိုးရံအောင်တင်ပြောတဲ့ထက်မှာအာစစ်တပ်ရဲ့မျက်နှာကိုကြည့်နေရတယ်နောက်တစ်ဖက်မှာအရင်ရနေအောင်နဲ့အလုလုနေရတယ်အဲ့တော့ဒီခြေနေတွေကိုယူပဲအပြစ်ဖို့လို့မရအပြစ်ဖို့ရမှာလားတစ်ဖက်မှာ NLD အစိုးရရဲ့ကိုယ်တိုင်လုံနိုင်တဲ့အာရင်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချင်လဲအာရင်ကိုယ်တိုင်ကနည်းနေလို့မဖြစ်နိုင်ဘူးလား
ကျွန်တော်ဘုဘလေးကြောင့်မယ်ဆိုရင်ဘာလို့ခရင်ကျောင်းကအောင်တာဘောတော့ဘုဘလေးရှိနေတော့တိုင်းဘုဘတော့ဆန်းစုချီနေနဲ့ဒီချက်ပုံပြီးတော့တက်မတော်ကိုပြောဆိုကိုင်းတဲ့လို့ကျွန်တော်ပုံကြီးရမြန်မာကိုခရင်လေးပဲကျွန်တော်ပြောတဲ့စကားကဘာလို့ချောပြန်လဲဆိုတော့ကျွန်တော်တိုင်းမသိဘူးဘာကြောင့်လဲဆိုတော့ဒီချက်ပုံပြီးတော့ပြင်းမထန်ခိုင်းကြလို့ရှိရင်တက်မတော်ကဘာလို့တုံ့ပြန်လာမလဲဆိုတော့လေကျွန်တော်လည်းကျွန်တော်ရှိနေပါတယ်ဒီတော့ကျွန်တော်ပုံကြီးရနေရကြမယ်ဆိုတော့ဒီချက်ပုံပြီးတော့အာဆုံးကြီးတော့ပြောစီချင်တယ်တိုင်းပြည်စီချင်တယ်တကယ်တည်းဤသူလူပြည့်ချောက်ခံမှုနော်ဒီလက်ချက်မီစီမဤသူလူပြည့်ပေးခါရီအနာကကျွန်တော်ထဲမှာရှိနေတယ်တပ်မတော်ပြထားတယ်ဆိုတာကပြောရင်တော့ပရတီတို့အခြေခံဥပဒေရှာတယ်ဒါရီအနာဖြစ်တယ်ဒါကျွန်တော်တို့ဒီကဘူတုံးတုံးတက်လို့ဖြေချင်တယ်ဒါမှမဟုတ်ဘောင်ဖန်ဆုချီနေရဲ့အားရပို့ပြီးကောင်းနေဆိုတာကိုကျွန်တော်မသိပါဘူးဒါကြောင့်မို့ကျွန်တော်ဒီကဒီစာချက်ဒီပြင်းရင်ဘယ်တော့ဒီမှာလဲဆိုတော့မမြင်ရပါဘူးကျွန်တော်ပြောတာကတော့ဒီဆိုင်ကိစ္စအဖြစ်ဖြစ်ဒီချက်ကိစ္စဖြစ်ဒီပေါ်တော့ကျွန်တော်တို့ပါတီအစိုးရဘက်ကအဲ့မဲ့တူနိုင်ငံတာကိုရနေရတဲ့ဟာချင်းညာကိုကျွန်တော်မြင်ပါတယ်ဒီအချိန်ကြီးကလည်းပဲဒီမိုကရေစီအပြင်ကုပြောရေးတစ်ဆင်ကိုနှောင့်နှေးကြည့်တယ်ဒါမှမဟုတ်ကျင်းမပေါ်လာဒီပို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုမျိုးရံအောင်တိတ်လေးလိုင်းပေါ်မှာခဏနေပြပေါ်အောင်ခင်ဗျာကျွန်တော်ဦးလာစောဖိတ်ခေါ်ကြပါလေဦးလာစောကြားပါလားခင်ဗျာဦးလှစောကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးလှစောခုနကကိုမျိုးရံအောင်တိန်ကတော့ပြောပါလေခင်ဗျာဒီလက်ရှိအကူပြောင်းကနှိကွင်းနေတဲ့ယူဆပါเนาะတစ်ဖက်မှာအကူပြောင်းကတုံဆိုင်နေပြီဆိုပြီးတော့ဆွဆွဲချက်တည်းလည်းရှိပါတယ်အဲ့တော့ဦးလှစောအမြင်နဲ့သိချက်ပါတယ်ကိုမျိုးရံအောင်တိန်ဖြည့်ရှင်းချက်အပေါ်မှာတုံ့ပြန်ချက်လည်းသိချက်ပါတယ
်ဟုတ်ကျွန်တော်အဲ2008တွေပါလေဘာမှကျွန်တော်အဲ့မပြောလို့ဟိုစက်တနာဖြစ်ရင်2008ဘာညာအဲ့ချီချီဝဲတွေပြောမလို့ကျွန်တော်ကကျမတို့သိစားခံလဲမဟုတ်ဘူး NLD သက်ခံလဲမဟုတ်ဘူးနော်အဲဒါမဲ့ကျွန်တော်အတန်းကြီးကိုကောင်းနေရတဲ့လူပါအဲ့တော့ရခိုင်ပြောက်နေတဲ့အခုဖြစ်တဲ့အရေးခင်းကအခုဖြစ်နေတဲ့ကိစ္စကအမတန်ကြီးလေးကိုကောင်းတယ်အဲ့တော့ကျွန်တော်တူတူပဲပြောမယ်အဲ UN ဆုံးဖြတ်ချက်ကိုကျွန်တော်ရခိုင်ပြောက်နဲ့ကျွန်တော်လုံးဝလက်မခံဘူးဒါပဲနော်အဲ့တော့ ICC တို့ဘာလို့ UN အဲ့ဒါတို့ဘလို့မှလက်မခံဘူးရခိုင်လည်းလက်ခံမှာမဟုတ်ရခိုင်ကိုစားကျွန်တော်ပြောပါတယ်အဲ့တော့ NLD ကိုလည်းကာပေးနေကြမလို့2008လည်းဘာမှပြောကြမလို့အဲ့တော့ဒီဟာတကယ်လို့စိန်ခေါ်မှုကြီးတရားဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဒီတောင်စုမှာရှိတဲ့လူတွေအကုန်လုံးဘလို့လုံးကြမလဲအဲ့ဒီ NLD ကိုဇန့်ကျင်စရာလည်းမလိုဘူး NLD ကို NLD မှာအမတန် NLD ကအမတန်ညံ့ဖြင်းနေဆိုတဲ့ပိုက်နဲ့အများကြီးရှိတဲ့ကျွန်တော်လွတ်တော်ထဲမှာရှိနေတဲ့လူပါနော်ကောင်းတာတွေလည်းရှိတယ်အာကျွန်တော်လွတ်တော်ထဲမှာလွတ်တော်ကောင်းတဲ့ပိုက်လည်းရှိတယ်ညံ့တဲ့ပိုက်လည်းရှိတယ်အဲ့လိုပဲတမတော်ထဲမှာကောင်းတဲ့ပိုင်းလေးအရင်တော့သမိုင်းကြောင်းမှားတာလည်းရှိမယ်အတမတော်ကကျွန်တော်တို့ပြင်လို့ပြလို့မရဘူးဘာလဲပြောပြောအခု NLD အပေါ်ပဲအကုန်လုံးဟာတော်တော်တွေကိုရောက်လာတဲ့ခါမှာ2008ကိုကြိုင်ပြီးတော့စစ်စာခံပြီးတော့လွတ်တော်တွေဝင်လာခဲ့ပါမကြိုက်ဘူးဆိုလို့ပြတ်ထွက်ပေါ့ဗျာအဲ့တော့2008ကိုပြောရမလို့ဘူးအဲ့တော့သူတို့ပဲပြောမယ် UN ဆုံးဖြတ်ချက်ကိုလုံးဝမကြိုက်ဘူးလုံးဝလက်မခံဘူးဒါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဦးလှဆောရဲ့တုံ့သက်ချက်ပေါ့ခုနကကိုမျိုးရံအောင်တိန်ပြောနေလို့နှုတ်တုံနှင်းနေရလားဒါမှမဟုတ်ရက်ဆိုင်နေတဲ့သဘောလားဘယ်လိုမြင်ပါလဲ
ကျွန်တော်ပြောမယ်တော့ Township Democratic Transition ဟာကိုအဲ့ဒီ UN Resolution ထဲမှာ UN Report ထဲမှာတော်တော်စုစုဝေါ်ဝေဖန်တာကတွေ့တယ်ပေါ့ရနော်ကျွန်တော်ကြားတယ်ပေါ့
ဟုတ်ကဲ့
ဒီသမ ्याने လေးရကြော်လည်းကျွန်တော်မဖတ်နိုင်ဘူးเนาะဟုတ်ပြီဒါရယ်ကျွန်တော်ကဒီမိုကရေစီ transition ကိုပင်ပင်ပန်းပန်းခက်ခက်ခဲခဲတောင်းနေရတယ်ကျွန်တော် NLD ကိုလည်းဝေဖန်တယ်တက်မတော်ကိုလည်းဝေဖန်တယ်ကျွန်တော်တိုင်းချစ်ဒီချစ်စိတ်ရှိတဲ့ရခိုင်တယောက်နေတဲ့ကျွန်တော်ဝေဖန်တာကျွန်တော် NLD လည်းမကောက်ဘူးတက်လည်းမကောက်ဘူးဒါပေမဲ့ကျွန်တော်ခက်ခက်ခဲတောင်းနေတယ်အဲ့ဒီ UN ဟာ UN ကဝေဖန်တဲ့ဟာကျွန်တော်တို့ဘယိုးစားဘူး political set agenda တွေပါတယ် political trapping you trap the bar เนาะไอ้เหรอไอ้ล่ะเว้ยကျွန်တော်တို့ကတော့ကျွန်တော်တို့ကတိုင်းပြည်မှာညီညွတ်ဖြစ်စေခြင်းနဲ့ NLD မှာလည်းအားနည်းချက်တွေအများကြီးရှိတယ်တက်မတော်လည်းအားနည်းရရှိတယ်ကျွန်တော်တို့တက်မတော်နဲ့ NLD နဲ့တိုင်းရင်းသားတွေနဲ့အကုန်လုံးညီညွတ်ဖြစ်စေခြင်းနဲ့ပြည်ထောင်စုကိုငြိမ့်စေခြင်းနဲ့ဖြည်းဖြည်းအကုန်လုံးဖြည်းဖြည်းမှန်မှန်နဲ့ democratic transition ကိုတောင်းဆိုခြင်းနဲ့ကြီးတာနှီးတယ်အဲ့နှီးတဲ့အတွက်ကြောင့် NLD မှာလည်းတာဝန်ရှိတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းထပ်မေးချင်တယ်ဦးလာစောခုနကဦးလာစောပြောတဲ့ခဲမှာဒီအစင်ကန်စာကမယိုသားဘူးဆိုတဲ့ချက်ကဟိုတနေ့ကလည်းဦးစောထေပြောပါတယ်ဒီအစင်ကန်စာကြောင့်အတိုင်းပြည်ရဲ့ညီညွတ်ရေးပေါင်းစည်းကိုထိခိုက်စေတယ်ဆိုတော့မယိုသားဘူး track လုပ်တယ်ထောင်ချောက်ထောင်ထားတယ်ဆိုတာကမြန်မာနိုင်ငံရေးအတွက်သူတို့ဘလူနည်းနည်းပုံဝင်လင်းပြောလို့ရမလားဘလူမယိုသားတဲ့ချက်လဲဘလူဖြစ်စေချင်တယ်လို့မြင်ပါလဲ
မဟုတ်ဘူးလေကျွန်တော်တို့ကသူတို့ကတစ်ဖက်တစ်ပယ်ဒါ political agenda တစ်ခုနဲ့ဆက်တင်လုပ်ပြီးတော့ကျွန်တော်မြန်မာဆန္ဒစိတ်ရှိစေတနာမှန်နေဆိုရင်ကျွန်တော်တို့ခက်တော့နေရတဲ့ကျွန်တော်အတွေ့အကြုံနဲ့အမတန်နေတဲ့ democratic transition ကိုအပြုတော်နဲ့ကျွန်တော်လုပ်ရမယ်အခုကကျွန်တော်တို့ဂျမတော်ခေါင်းဆောင်တွေကိုလည်း ICC နဲ့ညှိပြီးတော့ဘာလုပ်မယ်ညာလုပ်မယ်ပြောတယ်ကျွန်တော်နိုင်ငံခေါင်းဆောင်ပေါ့ရပါပြီပြောကျွန်တော် national leader ပေါ့လေကျွန်တော်ဒေါအောင်ဆန်းစုကြည်ကိုလည်းရစရာမရှိအောင်ပုတ်ခတ်တိုက်ခိုက်ဝတ်တိတိပြန်ရုပ်သိမ်းဘာညာလောက်တာဆိုတာဒါ uncivilized ပဲကျွန်တော်ဘယ်လိုမှလက်ခံလို့မရဘူးဒါအဲ့တော့အဲ့ဒါရဟာရီဟာကျွန်တော်တို့မြန်မာ democratic transition ကိုဘယ်လိုမှထောက်မပြူ
ဟုတ်ကဲ့ထော
က်မပြူရဲ့ဆိုတာအပါကျွန်တော်အားနည်းချက်တွေရှိတာကိုကျွန်တော်2008နဲ့ကာကြာလည်းမလို့ကျွန်တော်က national reconciliation ဆိုတာကျွန်တော်တို့တောင်းမဲ့လမ်းစဉ်ပဲအဲ့ဒါပဲ
ဟုတ်ကဲ့အ
ဲ့တော့ဒီကိစ္စဟာကျွန်တော်ကကျွန်တော်ထင်တာပေါ့လေကျွန်တော်ရခိုင်လေးကအထင်ပေါ့ကျွန်တော်ကဟိုနိုင်ငံသုခွင်လည်းမဟုတ်ဘူးအထင်ဒါပေမဲ့ရခိုင်လေးကဘဝနဲ့ရင်းနှီးလာတဲ့အတွေ့အကြုံပေါ့လေမူတည်တော်မောင်းတော့နေမြေမှာကျွန်တော်တို့ဘသူမှမရှိဘဲနဲ့ UN တက်တယ်ဝင်လာမယ်နော်ကျွန်တော်ကုစုကိုလို့အဲ့ဒီ territory တစ်ခုကို UN ရဲ့စုချက်စုချက်ကကောင်းမှလုံးလာမယ်နော်ပြီးတော့အဲ့ကုစုကိုလို့အဲ့ဒီ Islamic Republic တခုထောင်မယ်ဆိုတဲ့ agenda နဲ့တောင်းနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နားလည်ပါပြီကုဦးလာစောလေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနေအောင်ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ခုနကဦးလာစောပြောသွားတဲ့အထဲမှာဒီလက်ရှိဒီ FFM ဒီကုလသမဂ္ဂစုံစမ်းရေးစင်ကစားတကယ်တမ်းပြောမြန်မာဒီမိုကရေစီရေးအသွင်ကူးပြောင်းရေးအတွက်တော်မှာအထောက်အကူမဖြစ်စေပါဘူးတဲ့ဒီအစင်ကစားမှာတော့ခုနကပြောလို့ဒီမိုကရေစီလုပ်ငန်းစဉ်ဟာရပ်တန့်နေပြီလို့ဆိုထားပါတယ်ဒီအပေါ်ဒီမှာဒေါက်တာနေအောင်ရဲ့အမြင်သိချင်ပါတယ်ခင်ဗျ
ကျွန်တော်အမြင်ပြောချင်တာကတော့ဒီစုံစမ်းစစ်ဆေးကော်မရှင်အတွေ့အကြုံချက်တမ်းမှာသူတို့ဆက်ပြောတဲ့ကိစ္စတခုရှိတယ်တကူကဘာလဲဆိုတော့ဒီ2019ကဖြစ်တဲ့ကိစ္စမျိုးကဖြစ်ဖို့စောင့်နေသလိုပဲတဲ့တကယ်တမ်းပြောရင်2012လောက်တည်းကကျူတင်ကာကွယ်တားဆီးနိုင်မယ်ဆိုရင်ဒါမျိုးဖြစ်လာမှာမဟုတ်ဘူးပေါ့ဆိုတော့အဲ့ဒီပုံမှာအခြေခံပြောရရင်ကျွန်တော်အနေနဲ့မြင်တာကတော့ဘာလဲဆိုတော့အခုဒီအစဉ်ကစားတစ်ခုလုံးပြောနေတာကလည်းဒီရခိုင်မှာဖြစ်တဲ့ရေးကိစ္စတွေမဟုတ်ဘဲနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကိစ္စတွေပြောနေတယ်ဒါပေမဲ့သူတို့ပုံရေးကြည့်တာကစုံစမ်းစစ်ဆေးလူကြီးတွေပြောရတာကဘာလဲဆိုတော့သူတို့ကအချက်လက်တင်ကြည့်နေတာမဟုတ်ဘဲနဲ့ဒီလိုအခြေအနေမျိုးတွေဒီမှာဒီမှာတောက်လျှောက်လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်လူနည်းစုဒီပုံမှာဖြစ်နေတဲ့တံမော့ဖြစ်စဉ်ပုံစံကိုကြည့်တဲ့အခါမှာကျတော့ဘာသွားတည်လဲဆိုတော့ဒီဒီတိုင်းလားလူမျိုးစုလူနည်းစုတခုဆိုလို့ရှိရင်ဒါသူတို့ဆက်ကျင်နေတယ်လို့ရှိရင်အရသားတွေဆိုလို့ရှိရင်လည်းဒါဟိုအမြင့်ဖြတ်အမျိုးဖြုတ်ဆိုတဲ့ကိစ္စမျိုးပေါ့ခွင့်ပြုချက်အောက်ထဲမှာနေချင်းနေကောင်းကောင်းနေနေမနေမျိုးဖြုတ်မယ်ဆိုတော့ကိစ္စမျိုးတွေဖြစ်အဲ့လိုပတ်တံမျိုးတွေရှိလာတယ်ပေါ့နော်ဆိုတော့အခုပြောနေတယ်ပြောနေကြတဲ့ဂျီနိုဆိုက်ပညာပြောနေတယ်ဆိုပေမဲ့လို့ဂျီနိုဆိုက်မဖြစ်ခင်အဆင့်တွေကဖြစ်နေတာရှိတယ်နောက်သူတို့ဒီလက်လာဆောင်ရမ်းမှုတွေလုပ်တဲ့အခါမှာသူတို့2000နောက်ခုနှစ်လောက်တည်းရနေပြီးတော့စပြီးတော့ကြည်လာတော့ပြောတယ်ဒါလည်းကျွန်တော်တို့တစ်ချောင်းလုံးပြောနေကိစ္စပါเนาะကျွန်တော်တို့ဒီဗမာတက်မတော်ကနေပြောဖြတ်လေးပြတ်လုတ်တဲ့ပုံစံလေးနောက်ပြီးတော့ဒီဒီအတိုင်းတိုင်းနဲ့ပတ်သက်လို့တိုက်ပွဲတွေမှာဒီဂျွာလာတွေကိုပါဒီရန်သူလိုဆက်ဆံပြီးတော့လုတ်လာတဲ့ပုံစံလေးအားလုံးကဒီလိုဖြစ်လာတယ်ဖြစ်လာတော့ကျွန်တော်တို့ကဒီအမျိုးသားပြန်လဲတင်းညက်ရေးတို့ငင်းငင်းရေးတို့ဘာလို့ထိခိုက်လာလဲဆိုတော့လူတယောက်ချင်းတယောက်ချင်းဒီပြည်သူ့ဘဝလုံခြုံရေးဆိုတော့ဒီ human security ဆိုတာကအဲ့ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေမှာမဟုတ်ဘူး။ကျန်တဲ့နေရာတွေမှာရှိနေတယ်။ဒါပေမဲ့ပိုဆိုးတာကဘာလို့ဆိုအနှိမ်ခံဖယ်ချင်ခံတဲ့လူတွေပေါ်မှာပိုဖြစ်လာတယ်။နောက်ပြီးတော့အထူးသဖြင့်တိုင်းသားလူမျိုးစုတွေနောက်ဘာသာရေးလူမျိုးစုတွေပေါ်မှာပိုဖြစ်လာတယ်။နော်ဒါကအခုရခိုင်မရှိရိုဟင်ဂျာတွေဖြစ်နေမှာမဟုတ်ဘူး။နောက်ပိုင်းမှာဆိုလို့ရှိရင်အဲ့နောက်ပိုင်းမှာဆိုလို့ရှိရင်တခြားနေရာမှာရှိတဲ့မွတ်စလင်တွေတခြားနေရာမှာရှိတဲ့ခရစ်ယာန်တွေပေါ်မှာဖြစ်လာတယ်။အဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒါလူတယောက်ချင်းရဲ့လုံခြုံရေးဘဝဆိုတဲ့ကိစ္စကဘုမှာပဋိပက္ခဖြစ်နေတဲ့နေရာတွေမှာမကဘဲနဲ့ကျန်တဲ့နေရာတွေမှာပါဘာမှ မရှိနေပါလားဆိုရင်တရားဥပဒေစိုးမိုးမှုနဲ့တရားဥပဒေကာကွယ်မှုဆိုတာမရှိနေဘူး။နောက်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်လိုအပ်တဲ့နော်အာရန်လုံမှုတွေပပတ်ဖို့နော်ဖိနှိပ်မှုတွေပပတ်ဖို့ဆိုတဲ့အနေအထားကြီးရတဲ့တင်းနေချာပို့ဆိုးလာနေတာဖြစ်တယ်။နောက်နောက်တစ်ခုကကျွန်တော်အနေနဲ့ဖြစ်ချင်ဆုံးရတာဘာလဲဆိုတော့ဟိုလူလူချင်းမပြင်ပဲနဲ့အိမ်နှင်းချတဲ့စိတ်တက်တွေနော်အာဘာလဲကိုလူဘာသာရေးဟိုလူမျိုးရေးပေါ်မှာအခြေခံပြီးတော့မှကိုကကြီးမြတ်တဲ့လွှမ်းမိုးခြင်းနဲ့စိတ်တက်တွေဖြစ်နေတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြောနေတဲ့ရင်းငယ်ရေးနဲ့အမျိုးသားပြန်လည်အသိအကျေဆိုတာမဖြစ်ဘူး။အဲ့ဒီအတွက်ကြောင့်မလို့စစ်တပ်နဲ့တော့လက်ရှိအစိုးရမှရင်တာဝန်ရှိရမို့ကျွန်တော်တွေအားလုံးမှာတာဝန်ရှိရယ်အဲ့ဒီမပြောင်းနိုင်မဲ့ကျွန်တော်တို့ဖြစ်ဘူ
းဆို
တော့ပြောချင်တာကဘာလို့ဆိုတော့ဒါလေးကိုအစကောက်ပြီးပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့ငင်းငင်းရေးအမျိုးသားပြန်လည်တင်ပြရေးကျွန်တော်တို့လူအားလုံးရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးအားလုံးထိခိုက်တယ
်ဟုတ်ကဲ့အဲ့ဒီမှာခုနကဆွေးနွေးသွားကြတဲ့အထက်မှာအထူးပြီးဥလားဆိုပြောသွားတဲ့အထက်မှာဒီအစင်ကန်စာကခုနကကိုနိုင်အောင်ပြောသွားတယ်ရှင်းပါတယ်တရားဥပဒေစိုးမိုးရေးတော့ထိခိုက်တယ်ဒီအစင်ကန်စာကတစ်ဖက်မှာတော့မြန်မာဆူရဘက်ကပဲကြည်ကြည်ခုနကဥလှဆောလို့ရခိုင်ဖွဲ့စည်းကပဲကြည်သူကတော့နိုင်ငံရေးတောင်းကနေကြည်တဲ့ခါကျတော့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတုံးနေပါတယ်ဥမာဥစော့ထေတို့ပြောရင်ဆိုလို့ရှိရင်လည်းဒီပြောင်းစည်းရေးညီညွတ်ရေးကိုထိခိုက်စေတယ်လို့တုံးနေပါတယ်အဲ့တော့ဒီပေါ်မှာဥဒေါက်တာနိုင်အောင်ဘယ်လိုယူဆပါလဲခင
်ဗျာကျွန်တော်ပြောတယ်လေကျွန်တော်ပြောတယ်ထိခိုက်တယ်ဒါမဲ့ထိခိုက်တယ်ဆိုတာကမနေ့ကဥစော့ထေပြောလို့လည်းမတူဘူးတစ်ခုလုံးမှာဒီလိုမျိုးလူငယ်စုတွေတော့ဘာသာရေးရပြောလူငယ်ရလူငယ်စုတွေပေါ်မှာဒါမျိုးတွေဖြစ်တဲ့ပုံစံတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကိုဘာကြောင့်ဖြစ်လဲဆိုတာမပြင်သေး၍အဲ့ဒီလူတွေကစိတ်ခံစားချက်ပဲကောင်းပါမယ်အဲ့တော့ဘယ်လိုလုပ်ယုံကြည်မှုပြနိုင်ပါမလဲတော့ကျွန်တော်တို့ပြီးခဲ့တဲ့ဒီအဖြစ်ခရစိတချို့ညာတွေအထူးပြကချင်းနဲ့ဒီဆက်မြင်ရပါမှာဖြစ်လာတဲ့အချိန်နောက်ပိုင်းအခုခရင်မှာလည်းတချို့တစိုင်းရှိနေဆိုဒီလိုမျိုးတခုဖြစ်နေလဲဖြစ်လို့ရှိရင်စေရဖြစ်ရှင်တဲ့ရက်သားတွေပေါ်မှာတင်မှတ်ထားတယ်အဲ့လိုလှုပ်ဆောင်နေတဲ့ကိစ္စရအားလုံးအဖြစ်သေးရင်းမှုမရှိဘူးဆိုတာကဒီပြည်အောင်စုတဲမှာဝင်နေဖို့အတွက်ကိုဘယ်သူကစိတ်ချလုံးကြပါမလဲ
ဟုတ်ကဲ့ဟုတ်ကဲ့ကိုဒေါက်တာနေအောင်ကိုမျိုးရံအောင်သိန်းဦးလှဆော်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတို့ရှင်တွေကိုလှည့်ပေးကြပါလေကျွန်တော်ဒီညမှာနည်းနည်းလေးထပ်ဖြစ်ပြောချင်တာကဒီကုလသမဂ္ဂရဲ့အစီခံစာမှာတကယ်တမ်းထောက်ပြပြီးတော့အချက်လက်တွေပြောတဲ့ထက်မှာရခိုင်မြောက်ပိုင်းအခြေအနေတွေမကပါဘူးကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းအဲ့မှာဖြစ်ခဲ့တဲ့လူခွင့်ချိုးပေါက်မှုတွေတော်တော်လေးကိုအချက်လက်နဲ့ထည့်ထားပါလေအဲ့တော့ကြောင့်မလို့သူအစီခံစာကဒီဒေတာတစ်ခုတည်းမကပါဘူးဒေတာ၃ခုလုံးနဲ့မြန်မာပြည်ဒီပြည်လုံးကိုခြုံပြီးတော့ဖော်ပြထားတဲ့လူခွင့်အစီခံစာဖြစ်ပါလေကျွန်တော်တို့ရှင်တွေကိုလှည့်ပေးကြပါလေအရင်ဆုံးကိုငင်းချမ်းအော်ဖင်လန်နိုင်ငံပါကိုကြီးညာဆွေးနွေးလို
့ဟုတ်ကဲ့အခုတော်တော်နဲ့လိုရေးပဲပြောပါမယ
်ဟုတ်ကဲ့
အခုဦးမူလာဆော်တို့ပြောတယ်ကိုမျိုးရအောင်ဒိန်းတို့ပြောတယ်ကိုနိုင်အောင်တို့ပြောတယ်ကိုမျိုးရအောင်သိရတော့2008ခြေကဥပဒေပေါ် NLD ရစစ်တပ်ကိုကာကွယ်တယ်ပေါ့ဦးမူလာဆော်ကတော့ဟိုတာဒီစစ်တပ်ကိုအရေးယူတာသူတို့မကြိုက်ဘူးပေါ့ခိုင်ကိုစားကိုသူကပြောတာစစ်တပ်ကိုကာကွယ်တာသူမကြိုက်ဘူးလေဒါမဲ့ကျွန်တော်မနေ့တော့ကဆိုလို့ရှိရင် WKC ပေါ့ကချင်တိုင်းရင်းသားတွေအဖွဲ့ရနေပြီးတော့စစ်တပ်ကိုအရေးယူတာကိုသူတို့ထောက်ခံတယ်ဆိုပြီးတော့အရင်နေလည်းပြောတယ်အချင်းနေလည်းပြောတယ်ချင်းနေလည်းပြောတယ်ရခိုင်နဲ့မွန်ရပဲပေါ့ဗျာစစ်တပ်ကိုထောက်ခံတာရှိတယ်ပြီးတော့လို့ရှိရင်ရခိုင်အရေးကြလို့ရှိရင်လည်းဗမာပြည်အရေးလို့ပြောတယ်အဲ့တော့ဦးလှဆော်တော့ကဒီမိုကရေစီရဲ့ဘာလဲခဏခါအောင်စစ်အာဏာရှင်ကိုတိုက်တာလားစစ်တပ်နဲ့ပေါင်းပြီးရခိုင်မျိုးကအခွင့်အရေးယူမှာလားဒီမိုကရေစီရက်တာမရက်တာဖဲ့ကျအနာရှင်လေးဖမ်းတဲ့ကိစ္စကိုကိုမလုံးနိုင်ရင်နိုင်ငံတကာကိုဘာဖြစ်လို့တိုင်းရင်းသားတွေကလွှဲမပေးတာလဲဒါမျိုးကိုပဲသိကြတာပါကျွန်တော်တော့ဘာမှပြောစရာမရှိပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ဒီကတော့မရှိသေးတာချိန်နေပါလေ
ဟုတ်ကဲ့ကျွန်တော
်ရာရေးဝင်ကြီးကဘာမှမလုံးမလုံးနိုင်တာဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဦးလာဆိုပြီးရင်ကျွန်တော်ပြန်ပြီးတော့ပြေးပါမယ်အခုနောက်တရရှင်တူဖိတ်ခေါ်ကြပါလေကိုမိုးရန်ကျော်တူတူဆွနေမြင်းမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ကျွန်တော်တို့နိုင်ငံကကျွန်တော်တို့ကအခုလာကျွန်တော်တို့နိုင်ငံကြီးကိုဘာသာရေးနဲ့စီးလုံးလုပ်နေတယ်ညာဟုတ်တော့နိုင်ငံကြီးကိုကျွန်တော်တို့ဘာသာရေးနဲ့စီးလုံးလုပ်တယ်ကျွန်တော်ကကိုယ်နိုင်ငံကိုယ့်အကူကျွန်တော်တို့အုပ်ချုပ်ချင်တယ်ကိုယ်နိုင်ငံကိုယ့်လူမျိုးတွေကိုကိုယ့်အကူကိုယ်နိုင်ငံအတွက်ကိုဟိုခုနပြောတဲ့ကိုယ်နိုင်ငံတမန်ရတဲ့ဥပဒေနဲ့ကျွန်တော်တို့ကအဝါဖြစ်ချင်တယ်ကိုယ်ကျွန်တော်နိုင်ငံမှာလာနေတဲ့ကိစ္စကိုအခုစဉ်းစားကြည့်ရင်ကျွန်တော်မော်တလီကိုကျွန်တော်နားလည်ကျွန်တော်နိုင်ငံရဲ့ဥပဒေနဲ့တိုင်းလိုက်နာမယ်ကျွန်တော်နိုင်ငံမှာနေနေကျွန်တော်ဥပဒေကိုလိုက်နာမယ်ဟုတ်တယ်မလားအခုတော့ပြောပြလို့ကျွန်တော်ပြောတာအခုတော့ကိုယ်စီရနေပြီးတော့ဟောပြပြီးတော့ခုနပြောလို့နိုင်ငံကြီးကိုနိုင်ငံကြီးနဲ့ကုလလုံးနဲ့ဘုသူလုံးနဲ့ကုလလုံးနဲ့ကျွန်တော်အဲ့ဒီအကြောင်းကိုကျွန်တော်မလို့ကျွန်တော်ကတော့မှကျွန်တော်28နှစ်ကျော်တာဝန်ထမ်းတော်မူတာကျွန်တော်နိုင်ငံကြီးကိုလည်းကျွန်တော်အဝါမဖြစ်ဘူးစီလူလူပေါ်မှာလည်းကျွန်တော်တခုမှအဝါမဖြစ်ဘူးကျွန်တော်အဲ့ဒါကြောင့်မလို့ခုနပြောလို့မဟုတ်ဘူးအခြေခံဥပဒေကို ရုပ်ကွင်းပို့တယ်လည်းကျွန်တော်တို့ကတော့လုံးဝလက်မခံဘူး
။ဟုတ်ကဲ့ပါခင်ဗျာ။ဒါကတော့ကိုမူရန်ကျော်ရဲ့အမြင်ဖြစ်ပါလေ။နောက်ထပ်သတို့ရှိတူဖိတ်ခေါ်ကြပါလေ။ကိုစလိုက်ပွေကုံကိုစလိုက်ပွေကုံတို့တို့တို့ဆွေးနွေးမြင်းများလို့ရပါတယ်
။ဟုတ်ကဲ့ဒီခိုင်ကိစ္စမှာတို့နိုင်ငံရေးတူတဲ့ဖွယ်ဟန်တလုံးနေတဲ့ဥစ္စာကတော့တမရော်နဲ့ဘင်္ဂါလီပဲ။အဲ့တော့တမရော်နဲ့ဘင်္ဂါလီကတော့ကျွန်တော်ပြည်သူတွေကပူပွေးစလုံးကိုမုန်းနေတယ်ဆိုတာတို့ရဲ့သဘောပေါက်ဖို့လိုတယ်။အဲ့တော့ဒီတမရော်ကဒီတူလေးအောက်မှာမနေချင်တော့အစိုးရလေးအောက်မှာမနေချင်တဲ့တွေ့ဒီပြက်တဖြစ်ချင်းကတော့တော်တော်ချက်တယ်တကယ်လို့များလူချောင်းစီဖေ့စ်ဘွတ်တင်ပြီးတော့မှတမရော်ကဒီလူကြီးကအစိုးရလေးအောက်မှာနေနေဆိုရင်ဒီပြက်တနာလေးလေးဖြစ်ရှင်းလို့ရတယ်အဲ့တော့ကျွန်တော်တို့ဒင်္ဂါလီကိုလည်းမကြိုက်ဘူးတမရော်ကိုလည်းမကြိုက်ဘူးသူတို့နေရာမှာလူမှာနေရာမှာလေးနေရာကိုသူတို့ပင်စင်နေဆိုရင်တော့ကျွန်တော်တို့ကဒီပြက်တနာတော့ဖြစ်ရှင်းလို့ရတယ်ကျမပွဲစလုံးကတော့နေရာမှာမနေဘူးတို့စစ်တပ်တွေကလည်းမမှန်ကန်တဲ့အတွက်ဒီပြဿနာကမဖြစ်ရှင်းနိုင်တဲ့ဒီမိုကရေတီဗေးရှင်းကကျန်တဲ့ရဖြစ်ပါလေလို့ကျွန်တော်မြင်နေကြ။
ဟုတ်ကဲ့ခင်ဗျာကိုစလိုက်ဖွေကွန်ရဲ့အမြင်မှာကျွန်တော်ဦးလှစောကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာခုနကကိုငင်းချန်းပြောထားတဲ့အထက်မှာတိုင်းသားတွေထဲမှာရခိုင်လူမျိုးနဲ့မွန်လူမျိုးတွေကစစ်တပ်ကိုများပို့ပြီးတော့ထောက်ခံနေသလားတဲ့သူကဆွဆွဲသွားတဲ့မိကွန်သဘောမျိုးပါပဲဦးလှစောအဲ့ကိစ္စနဲ့ပတ်သက်လို့ဖြေပြပါလားခင်ဗျာ
ကျွန်တော်သူတွေပြောမယ်ကျွန်တော်အသက်18နှစ်တက္ကသိုလ်ကျောင်းသားဘဝကအဲမဆလာဆေးရနဲ့ကျင်ဗမာဆေးရနာရှင်ဆက်ကိုကျွန်တော်တောက်ချောက်ဆက်ညင်လာနေဆက်ညင်တယ်။ဒါမဲ့ဟိုနိုင်ငံရေးမှာတော့ရှိတာပေါ့လေ။ဟိုရန်သူရဲ့ရန်သူဟာမိတ်ဆွေပေါ့လေအဲ့လိုနော်အဲ့လိုအဲ့ဆက်ဖက်ရောက်သွားလိမ့်မယ်။ဗမာစစ်တပ်ဟာအနေချက်တွေရှိတယ်အမားတွေအများကြီးရှာမှန်တယ်ဗျာ။ဗမာစစ်တပ်ကိုဆက်ညင်တဲ့အတွက်ကြောင့်မွတ်စလင်ရက်ဒီကယ်တွေကိုထောက်ခံတော့တဲ့ဘဝမျိုးရောက်သွားရင်တော့ဒီတော့သူကြည့်ကြွအမတန်အနေရကြီးပါလေเนาะအဲ့တော့ဗမာစစ်တပ်ကိုဆန့်ကျင်ရင်းနဲ့ဗမာစစ်တပ်ကိုတိုက်နေတဲ့အဲ့အစ္စလာမစ်ရက်ဒီကယ်တွေကိုထောက်ခံတယ်ဆိုတာကတော့အမတန်အနေရကြီးပါလေဒါပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်နဲ့အောင်တစ်ဆက်တည်းမေးချင်ပါလေမြန်မာနိုင်ငံအခုကြုံနေရတဲ့အခြေအနေကအစ္စလာမ်ရက်ဒီကယ်အစ္စလာမ်အစွန်းရောက်မှုအခြေအနေကိုရောက်နေပြီလားကိုယ်နိုင်ရောအမြင်သိချင်ပါလေ
ကျွန်တော်အတွေ့အကြုံကတော့ကျွန်တော်တော်ရဲရောက်တဲ့အချိန်ပေါ့နော်ကျွန်တော်တွေ့ရတဲ့တိုင်းသားတွေအားလုံးကတော့အဲ့အချိန်မှာအဗမာလူမျိုးဆိုရင်မုန်းတယ်ဒါတို့တိကျနိုင်ငံတွေလှုပ်ချင်တယ်အထူးသဖြင့်အထူးသဖြင့်ဆိုရင်ရခိုင်နဲ့ကုလင်လူမျိုးတွေဆိုလို့ရှိရင်ဒါတော်တော်လေးစိတ်ဆင်းရဲရှိပါတယ်အနောက်ပိုင်းမှာလည်းအခြေအနေတွေကြောင်းမှုကြအောင်ပြည်တော်စနစ်မှာသွားကြရတာပဲအဲ့တော့အဲ့ဒါနဲ့အခုကဘင်္ဂလီလူခေါ်ရိုဟင်ဂျာလူခေါ်သူတို့နိုင်ချင်တာမဟုတ်နော်ကျွန်တော်တို့ကသူတို့ရဲ့စန္ဒတွေကိုဘယ်လိုမျိုးတွေ့ဆုံဆွေးနွေးအဖြေရှာမလဲဆိုတဲ့ကိစ္စတစ်ဖက်ကစဉ်းစားဖို့လိုတယ်လို့တစ်ဖက်ကလည်းကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြောရင်ကျွန်တော်တိုင်းသားကြီးလူမျိုးရှိခုဆိုတဲ့အထဲမှာဒီခိုင်လူမျိုးပေါ့တမတ်နားလေလက်ကန်တာပြီးတာအဲ့လိုပဲအများစုကလည်းရှိနေမှာတယ်အဲ့တော့တချို့လူတွေကဖိနှိပ်မှုတွေကြောင့်မလို့အစွန်းရောက်ပြီးတော့အစွန်းရောက်တဲ့တောင်းဆိုမှုတွေရှိအောင်ဖြစ်နေတယ်ကျွန်တော်ကိုယ်တိုင်လည်းရှိခဲ့ပူတယ်ဒါပေမဲ့လို့အခြေခံကြတဲ့အဖြေကိုကျွန်တော်ငင်းငင်းချမ်းချမ်းအေးအေးဆေးဆေးနဲ့ရှာနိုင်ဖို့လိုတာနောက်ပြီးတော့အခြေခံအခွင့်အရေးတွေလူသားချင်းစာနာမှုအမြင်တွေနဲ့အခြေခံပြီးစဉ်းစားတာတပီရောဘုံရန်သူမပြပွဲစဉ်းစားတာပုံပြီးကောင်းပါလိမ့်မယ်လို့အကြံပြုချင်ပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်သရော့ရှင်တူရဲ့ဘေးစာဖတ်ချင်ပါလေကိုတင်ငွေတဲ့သူပေးပို့ထားတာကတော့ဒီမိုကရေစီဆိုတာဘာကိုဆိုလိုမှန်းမသိသူတွေကဒီမိုကရေစီအနိုင်ကျင့်တယ်လို့အများကြီးလို့ရှိရင်ဤကိုကျွဲဖတ်လို့ရတယ်ဆိုပြီးတော့ဒီမိုကရေစီကိုအဓိပ္ပာယ်ဖွင့်နေကြတော့ပြောနေသူတွေကိုယ်တိုင်ဒီမိုကရေစီရဲ့သဘောတရားကိုနားမလည်ကြတော့ဒီမိုကရေစီကရှစ်တက်ဖို့နေနေတာတာရက်နေုံနဲ့မကောက်နောက်ဆုတ်ချင်နေတာပါလို့ပြောပါတယ်သူဆိုလိုရဲ့သဘောကျွန်တော်နားလည်တာကတော့တလောလုံးကဒီမိုကရေစီနဲ့အနိုင်ကျင့်တယ်ဆိုပြီးတဲ့သဘောမျိုးပေါ့နော်တမရကုစလေတူကလွှတ်တော်တွေမှာပြောသွားတာရှိပါတယ်ခင်ဗျာကျွန်တော်အဲ့တော့ခုနကရခိုင်မြောက်ပိုင်းကိစ္စကိုတော်လေး focus ပြောတဲ့ကိစ္စအနေနဲ့ပြောကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းကိစ္စကိုပြန်ဆက်ချင်ပါတယ်ကျွန်တော်ကိုမျိုးရံအောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုတင်ငွေပြောသွားတဲ့ကိစ္စမှာကိုမျိုးရံအောင်တင်းကိုမျိုးရံအောင်တင်းရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဒီမိုကရေစီဆိုတာကဟိုပေါ်မှန်တင်မလို့ကိုလည်းဒီမိုကရေစီ19တော့တော့ဒီမိုကရေစီဆိုတာ19မြောက်ပါဘူးနော်အနာချင်းပဲ19ရပါဘူးဒီမိုကရေစီဆိုတာကလူနဲ့လူများစုကျန်တဲ့ချက်နဲ့ဆက်လက်လုပ်လို့ရပါလိမ့်မယ်။ဒီမိုကရေစီရဲ့စာရင်းစနုံးတွေကိုကြည့်လို့ရှိရင်ဒီမိုကရေစီကဒီလိုမျိုးအထူးသဖြင့်ဟုတ်တယ်။ဒါနဲ့လူတွေစုနဲ့အခွင့်အရေးသာဖွယ်ရမယ်ဆိုတာအတိအကျမှတ်သားပြီးသား။ဆိုတော့လူတွေစုအတန်ဖတ်ရတာမဟုတ်ဘူး။ဒီကိုကြည့်ပါပြီးသား။အဲ့တော့ဒီမိုကရေစီအနိုင်ကျင့်တယ်ဆိုတာဒီမိုကရေစီနားမလည်ပြောတာ
။ဟုတ်ကဲ့ခင်ဗျာ
။ဒါတခုပေါ့။ဒါတခုပေါ့နော်။ဟုတ်ကဲ့ဗျာဒီဦးလာစိုးတို့ရောရှာနေအောင်ဆွေးနွေးကြပါတယ်ကျွန်တော်လည်းတော့ပါပါ တော့ဟာမျိုးသားတင်နေရင်ကြားပြီးလို့ချင်ပါတယ်เนาะတက်မလို့အောင်ကိုဒီကပေးမှုကြည့်တဲ့ Facebook အကောင့်ကိုပိတ်တဲ့ကိစ္စဆိုရင် social media မှာကျွန်တော်ရှိပါတယ်ကျွန်တော်လက်မခံဘူးဒါတစ်ချက်တည်းကိုကျွန်တော်ရှိပါတယ်เนาะဒါအပြင်မှာနိုင်ငံရေးဆုံးချက်ချက်ပြီးစီးရေးဆုံးချက်ချက်ကအပေါ်မှာရှိနေတာဆိုတော့နိုင်ငံရေးကကျွန်တော်ဘယ်လိုမှမလဲအားလေအဲ့ဒီအပေါ်မှာကျဲနေစီးပွားရေးလူမှုရေးစီးစားရစမချက်ပြဆိုင်နိုင်ရမှာအဲ့တော့နိုင်ငံကြီးကအောက်ရဲ့အချက်ပဲအဲ့တော့နိုင်ငံကြီးအနာပိုင်ဖို့တော့ကြောက်နေစီဆိုတော့ပါတီအစိုးရအပွက်ပြီးတမတော်ကိုဘာလို့ဘာလို့ရင်းထားမရှိရမလဲဒါမှအောက်အဆင့်ကြီးနေမှာအခုလို့အဲ့ဒီမန်တိုင်းကိုရှိရမှာကမကပါရစ်တာပဲ
ဟုတ်ကဲ့ခင်ဗျအ
ဲ့တော့ကျွန်တော်ချင်းညီညွတ်မယ်ဟုတ်လို့
ဟုတ်ကဲ့ကြားပါလေ
ကျွန်တော်အချင်းချင်းကိုညီညွတ်မယ်ဆိုတာတကူဒီညမဆိုရတော့ကောင်းပါ့မာမီယာဘာကြောင့်လဲဆိုတော့တမ်းတော်တီးနေနေဥစ္စာအမရှိလို့ရှိနေပြီလားဖြစ်တာပါပြီးတော့ဖြစ်နေမှာအဲ့လိုမပါတော့ဟိုမာမီယာဟုတ်ပြီအချိန်ကြီးကကျွန်တော်ကအောက်လက်ခံတယ်လက်ရှိတမတော်ဘူးလက်ခံရတော့တမတော်တီးဒီချက်ပုံလည်းရောရမယ်ကျွန်တော်ကဥစ္စာမနောက်ပူပါမယ်ဒါလို့ဖြစ်ရမယ
်ဟုတ်ကဲ့ကိုမျိုးရအောင်သိဆိုလို့သဘောပေါက်ပါပြီကျွန်တော်ဟွာလေ
း
ဒါနဲ့ပတ်သက်ပြီးတော့ဥဥလာစောမိကျင်ပါလေဥဥလာစောကိုရိုင်ကပြည်သူ့လွှတ်တော်မှာကြုံနေရတယ်ပြည်သူ့လွှတ်တော်ထဲမှာရှိတဲ့ခါကျတော့တလောရုံးကတမတော်ကုစလေကပြောတယ်ဒီမိုစီနိုင်ကျင့်တယ်ဆိုတော့အသုံးနှုံးပါတကယ်ပဲဒီမိုကရေစီနီးရလွှတ်တော်ထဲမှာကျင့်နိုင်လားဥဥလာစောတိုးတိုးလေးဖြည့်ပြီးပါခင်ဗျာ
မဟုတ်ဘူးဒါကတော့လေဟိုဒါ NLD နဲ့လွှတ်တော်ထဲမှာရှိတဲ့ဒီတမတော်နဲ့တမတော်ကုစလေကြားထဲမှာတော့ကျွန်တော်ထင်တာကတော့ဝန်ထဲစီကကောင်းလောက်အောင် National Reconciliation ကပြတ်နေတယ်နော်ဒါမဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်ကြောင်းနဲ့ကျွန်တော်ပြောမယ်လွတ်တော်ဟာခုနပြောတယ်ပေါ့လား UN resolution နဲ့ပါတယ်လွတ်တော်ဟာဒီမိုကရေစီခြံစည်ရာရပ်တန့်နေတယ်ပါဆိုတော့လုံးဝလက်မခံဘူးကျွန်တော်လွတ်တော်ဟာအသက်ရှင်နေတဲ့ကောင်းတာလေးတွေကိုတော်တော်များများလုံနိုင်တယ်လွတ်တော်ရဲ့အနေအထားကိုကျွန်တော်တူးချင်းနေရဆိုရင်ကျွန်တော်အားမရဘူးဒါမဲ့လွတ်တော်ဟာဒီဒီမိုကရေစီစနစ်မှာတော်နေတဲ့ mechanism တစ်ခုအောက်မှာလွတ်တော်ဟာသူမီသူဟန်နဲ့ရှင်းတန်းနေတယ်ကျွန်တော်နောက်ဆုံးလွတ်တော်နေ့မှာဆိုလို့ရှိရင်လည်းကျွန်တော်တို့အချက်ခေါ်အောက်ဟု
တ်ကဲ့55စက္ကန့်လောက်ပဲချိန်ရတော့လေ
ဆုံးဖြတ်ပြီးတော့ကျွန်တော်တံပိုးရှိတဲ့ဥတွေတခုကိုကျွန်တော်အကြည့်ပြနိုင်တယ်အဲ့ဒါပဲလွတ်တော်မှာအာဏာချက်တွေရှိတယ်ဒါပေမဲ့လွတ်တော်ဟာဆက်လက်ရှင်သန်နေတယ်လွတ်တော်ရှင်သန်နေဆိုတာဒီမိုကရေစီခြံစည်ရှင်သန်နေတာပဲ
ဟုတ်ကဲ့ခင်ဗျာဦးလာစောကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လေလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြတဲ့ဦးလာစောဒေါက်တာနိုင်အောင်ကိုမျိုးရန်အောင်တင်ကျေးဇူးများတင်ပါတယ်ခင်ဗျာ correction နေအားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဓာတ်ရိုက်လေလိုက်အစီအစဉ်ဒီမှာကျွန်တော်ကပြပါခင်ဗျာ
ကိုတောင်းညွန်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည view ရဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ဗျာ
တရုတ်နိုင်ငံရဲ့ထုတ်ကွန်ပစ္စည်းတွေပေါ်အမေရိကန်နိုင်ငံဘက်ကအခွန်စည်းကြမှုအစ်တစ်ချမှတ်လိုက်တာကြောင့်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပါတယ်ကုန်သွယ်ရေးဆွေးနွေးပွဲအတွက်လာမယ့်သတင်းပတ်တွင်ဝါရှင်တန်ကိုတရုတ်ဒုတိယဝန်ကြီးချုပ်လီယိုဟီလာရောက်မယ့်အစီအစဉ်ပြသပြီးလို့ The Wall Street ဂျာနယ်ကဆိုပါရယ်တရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကျွန်းကိုဆက်သွယ်ထားတဲ့အမြင်ရထားလိုင်းသစ်ဖွင့်လှစ်လိုက်တဲ့ West Kowloon အပြင်ဘက်မှာလူတွေစုယုံဆန္ဒပြခဲ့ပါရယ်ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုရှိလာမှာကိုဆန္ဒပြသူတွေကြားဆိုရင်မှုတွေတိုးလာတာပါအမေရိကန်ဒေါ်လာ10ဘီလီယံထက်မနည်းကုန်ကြတဲ့မြန်နှုန်းမြင့်ရထားလမ်းကြောင်းခရီးချင်းတော်တိုးသွားမှာပါဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးရေးပြပွဲကိုတနတ်သမားကတိုက်ခိုက်တာကြောင့်လူ24ဦးထက်မနည်းသေဆုံးပြီးတော့50ကျော်ဒဏ်ရာရသွားတယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်သေဆုံးသူအများစုကအီရန်လက်ရွေးစင်ပြည်ဆောင်တပ်ဖွဲ့ဝင်တွေဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24.25-30.51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.